to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်မတ်လ1ရက်နေ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထပ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 25 30နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များရှင်လန်းချက်မြေကြပါစေရှင်။ကျမသင်္ကီထိုက်ပါ
။ကျွန်တော်အောင်လင်ဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ရုရှားစစ်တပ်ကအစစ်မြေ cruise missile တုံးပါဝင်နျူကလ িয়ার လက်နက်သစ်တွေကိုစမ်းသပ်ခဲ့တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်နီးမြန်မာဘက်ကလုံခြုံရေးတွေတိုးမြင့်ချထားတဲ့ပေါ်တရားဝင်ကန့်ကွက်သွားမယ့်အကြောင်းဘင်္ဂလားဒေ့ရှ်ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူချင်ညာပေးသွားမှာပါ
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုကိုခိုးလုံလာကြတဲ့ဒုက္ခတဲ့အမျိုးသမီးတွေအရေးနောက်ဆိုဗီယက်ယူနီယံကိုအုပ်ချုပ်ခဲ့တဲ့ရုရှားအာဏာရှင်ဟောင်းဂျိုးဇက်စတာလင်ရဲ့သမိုင်းမွေနဲ့ပတ်သက်လို့အငင်းခုံစရတဲ့နိုင်ငံတကာသတင်းဆောင်မတွေအပြင်မလေးရှားမှာရောက်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဘလို့အခက်အခဲတွေကြုံနေကြရပါသလဲ
။သူတို့အနေနဲ့ကမြန်မာပြည်ကိုဘာမှမရှိတဲ့လူတွေပြန်ရင်ကြတယ်။အငင်းကြတော့လည်းမပုတ်နေပြည်တော်ကြီးကရှိတော့လ
ေ။ကြားခင်မှာနားဆင်ကြရအောင်ပါရှင်။နောက်ပိုင်းမှာတော့ကျမ်းမာရေးမြန်မာရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာတိုးကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါအောင်ရှင်
။ရုရှားစစ်တပ်ကွာဝေးအကန့်အသတ်မရှိပစ်ခတ်နိုင်ပြီးဒုံးရံကာဝေးစနစ်တွေကိုကျော်လွန်နိုင်တဲ့ cruise missile တုံးပါဝင်နျူကလ িয়ার လက်နက်သစ်တွေကိုစမ်းသပ်ခဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။မလာဆရှိရနေရွေးကောက်ပွဲမတိုင်ခင်နိုင်ငံတော်ခြေပြမင်ငွန်းဖြစ်လွတ်တော်ကိုယ်စားလှယ်တွေကိုဒီကနေ့မင်ငွန်းပြောကြရမှာရုရှားသမ္မတကပြောဆိုလိုက်တာပါရုရှားသမ္မတအဖြစ်တတိယအကြိမ်တာဝန်ယူနေတဲ့သမ္မတပူတင်ဟာနောက်ထပ်6နှစ်တချင်တန်းအတွက်ပြန်လည်ရွေးကောက်မယ်အလားလာတွေလည်းရှိနေပါတယ်အစင်းမြင့် cruise missile ဒုံးတွေအပြင်အရင်ထက်ပိုဝေးပြီးအကွာအဝေးပုံမှုကြီးမားတဲ့ဒုံးမြန်ထိပ်ဖူးတယ်ဆောင်နိုင်တဲ့တက်ချင်းဖြစ်ပဲထိန်တဲ့ missile ဒုံးအသစ်တွေကိုစမ်းသပ်ခဲ့ကြောင်းလည်းမင်ငွန်းမှာပြောဆိုခဲ့တာပါနောက်တစ်ချိန်အနိုင်ရဖို့မျှော်မှန်းထားတဲ့သမ္မတတန်းအတွက်ရုရှားနိုင်ငံရဲ့စီးရင်မွေးတည်မှုကိုထောက်ဝဲဆွတ်ချဖို့ရည်မှန်းထားကြောင်းလည်းပြောဆိုသွားခဲ့တယ်လို့ဖွံ့ဖြိုးတိုးတက်ရေးအတွက်အစစ်မြင့်ဤပညာလိုအပ်ချက်တွေကိုလည်းအလေးထားပြောကြားသွားပါတယ်။ကျမ희ဆရှာမှုနဲ့အခြေခံအဆောက်အုံတွေဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုလည်းရုရှားသမ္မတကမင်းငွန်းထဲမှာဦးစားပေးပြောဆိုသွားခဲ့ပါတယ
်။ဆီးရီးယားနိုင်ငံတစ်ဖက်ရပ်ပေါင်း30ကြာအပြစ်ခတ်ရဲစဲသဘောတူညီမှုအကောင့်ထဲဖော်နိုင်ရေးကုလသမဂ္ဂအနေနဲ့လက်မလျှော့သေးတယ်လို့လက်လျှော့မှာလည်းမဟုတ်ဘူးလို့ဆီးရီးယားဆိုင်ရာကုလအထူးကိုယ်စားလှယ်စတက်ဖင်ဒီမစ်တူရာကပြောလိုက်ပါတယ်။အစိုးရထောက်ခံတဲ့တပ်တွေနဲ့အတိုက်ခံသဘုံတွေအပြန်အလှန်ပြစ်ခတ်မှုတွေကိုရပ်ဆိုင်းဖို့အရေးပေါ်အကူအညီတွေရဲသားတွေထံအရောက်ပို့နိုင်အောင်အထူးသဖြင့်သဘုံတွေထိန်းချုပ်ထားတဲ့ဂူတာအရှေ့ပိုင်းမှာတိုက်ခတ်မှုတွေရပ်ထားဖို့ကိုလည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီအထူးကိုယ်စားလှယ်ကဒီနေ့ပဲတိုက်တွန်းလိုက်တာပါ။ကုလသမဂ္ဂအနေနဲ့စိတ်ပြက်အားလျှော့မသွားသလိုအလက်ပုံမြို့မှာဖြစ်ရမျိုးနဲ့ထပ်မချုံရအောင်စိတ်ပိုင်းဖြတ်ထားကြောင်းကိုလည်းပြောခဲ့ပါတယ်။2013ခုနှစ်ကတည်းကဝိုင်းရံပိတ်ဆို့ထားခဲ့ခံခဲ့ရတဲ့ဂူတာရှေပိုင်းဒေသကဒေသခံတွေပါဝင်အပြင်းအထန်နေထိုင်မကောင်းဖြစ်နေသူတွေနဲ့ဒဏ်ရာရသူတွေဘေးလွယာထွက်ခွာနိုင်ရင်နဲ့အရေးပေါ်အကူအညီတွေပေးရနိုင်ရေးတနိုင်ငံလုံးအတိုင်းအတာနဲ့ရပ်ပေါင်း30ကြာအပြစ်အခတ်ရစက်ရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်တရက်ကိုတော့ကုလသမဂ္ဂလူကြီးအကောင်စီကပြီးခဲ့တဲ့စနေနေ့ကပဲချမှတ်ထားတာပါကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရုံကြီးကမက်လိုခော့ကတော့အပြစ်ခတ်ရစဲစတင်အကောင့်ထဲပေါ်နိုင်မဲ့အခြေအနေပေါ်မေးခွန်းထုတ်ခဲ့ပါတယ်ဆီးရီးယားနိုင်ငံမှာတိုက်ပွဲတွေရစဲပြီးဝင်ခွင့်ရတဲ့အချိန်မှာလူသားချင်းစာနာမှုအကူအညီတွေပေးရနိုင်ဖို့နဲ့ဆေးဘက်ဆိုင်ရာရေးပေါ်ရှေ့ပြောင်းမှုတွေအတွက်ကုလသမဂ္ဂကထရက်ကားတွေနဲ့အပြစ်နဲ့စီစဉ်တင်ကြောင်းကိုလည်းပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကထက်တန်းကျောင်းမှာလူ18ယောက်သေဆုံးတဲ့ပြစ်ခတ်မှုဖြစ်ခဲ့ပြီးသတင်းနှစ်ပတ်လောက်ရှိလာချိန်မှာပဲစာတင်ကျောင်းတွေလုံခြုံစေမဲ့တနက်ထိန်ချုပ်ရေးဥပဒေတရက်ပြဋ္ဌာန်းမှုလွတ်တော်အမတ်တွေကိုသမ္မတဒေါ်နယ်ထရန့်ကထပ်မံတောင်းဆိုလိုက်ပါတယ်။တနက်ကင်ဆောင်ွင့်ထိန်ချုပ်ရေးဥပဒေပြဋ္ဌာန်းမှုနဲ့အင်ပီရိုမှာတွေ့ဆုံဆွေးနွေးပြီးနောက်တစ်ရက်ဒီကနေ့မှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ပါတီရင်းတစ်ခုကကိုယ်စားလှယ်တွေနဲ့အကောင်အဆိုးသဘောထားမျိုးစုံကိုဆွေးနွေးပြစ်ခတ်ပြီးတနက်ဝင်မဲ့သူရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးရေးရာဆွေးနွေးမှုမှာအဓိကကိစ္စတစ်ခုဖြစ်ပါဝင်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်တနက်မရှိတဲ့နေရာတွေဟာတက်ခတ်သူတွေပြစ်မှတ်ထားခံရတဲ့နေရာတွေဖြစ်လာနေတယ်ဆိုတော့အထင်ရှားတွေ့ခဲ့ရတယ်လို့ဥပဒေတရက်ပြဋ္ဌာန်းရမယ့်အချိန်တန်နေပြီဖြစ်ကြောင်းနဲ့ကိုကာကွယ်နိုင်အောင်တနက်ကင်ဆောင်ဝင်ပြုထားတဲ့အခြေခံဥပဒေပြင်ဆင်ချက်အပိုင်နှစ်ကိုလေးစားလိုက်နာဖို့လဲ Twitter မှတ်ချက်မှာသမ္မတထရန့်ကပြောဆိုခဲ့တာပါမနေ့တုန်းကပြည်ဆောင်မှုအတွင်းမှာတော့အမေရိကန်မှာဩဇာရှိဝါကြီးမားတဲ့အမျိုးသား rifle အသင်း NRA ပေါ်အစိုးရလွန်ကဲနေတယ်လို့လဲလွှတ်တော်အမတ်တွေကိုဆွဆွဲခဲ့ပါတယ်ဖလော်ရီဒါပြည်နယ်ပတ်ကလန်မြို့က ထက်တန်းချောင်းပစ်ခတ်မှုမှာအသုံးပြုခဲ့တဲ့ AR-15 တက်ခတ်ရေးသုံးရိုင်ဖယ်တွေလိုတနက်မျိုးတွေကိုဝယ်မဲ့သူတွေရဲ့အသက်ကန့်သတ်ချက်ကိုလက်ရှိသတ်မှတ်ထားတဲ့18နှစ်ကနေ21နှစ်ထိတိုးမြင့်မှုအဆိုပြုချက်ကိုအလေးနက်ထားစဉ်းစားသွားမယ်အကြောင်းလည်းပြောဆိုခဲ့တာပါ။ NRI ကတော့အသက်ကန့်သတ်ချက်တိုးမြင့်မဲ့အစီအစဉ်ကိုစတင်ထားပြီးသူ့အနေနဲ့အသင်းကိုသဘောကျသူတယောက်ဖြစ်ပေမဲ့လည်းကိစ္စရပ်တိုင်းမှာတော့ NRI နဲ့သဘောတူညီနိုင်မှာမဟုတ်ကြောင်းလည်းသမ္မတထရန့်ကပြောဆိုထားခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အနီးကပ်ဆုံးယုံကြည်စိတ်ချရာဆုံးအရာရှိဖြစ်တဲ့အင်ပီရိုဆက်သွယ်ညွှန်ကြားမှု Hip Hacks အနေနဲ့ယာရုကနေနှုတ်ထွက်လိုက်ပါပြီ2016သမ္မတရွေးကောက်ပွဲမတိုင်ခင်ကတည်းကအခုလိုအနီးကပ်ယုံကြည်ရာဆုံးဖြစ်လာတဲ့ညွှန်ကြားမှု Hacks အနေနဲ့ဒီရွေးကောက်ပွဲအပေါ်ရုရှားနှောက်ယှက်မှုဆိုင်ရာအောက်လက်တော်ထောက်လှမ်းကော်မတီတကားပိတ်ချနာစစ်ဆေးပွဲမှာမေးခွန်းတစ်ချို့ဖြေဆိုဖို့ညှဉ်းဆန်ခဲ့ပြီးနောက်တစ်နေ့မှာပဲအခုလိုနှုတ်ထွက်ကြောင်းကြေညာလိုက်တာပါဒီအောက်လက်တော်ထောက်လှမ်းကော်မတီအကြီးအကဲအတိုက်ခံဒီမိုကရက်အမတ် Adam Strich ကတော့အခုလိုနှုတ်ထွက်လိုက်တာကြောင့်ခုံယုံစင်ခေါ်စာသုံးပြီးစုံစမ်းစစ်ဆေးတာတွေဆက်လုပ်သွားသင့်တယ်လို့တုံ့ပြန်လိုက်ပါတယ်။ဒီလှတ်တော်ချာနာစစ်ဆေးပွဲတဲ့တနေ့ကိုမေးခွန်းတွေကိုပြင်းပြင်းထန်ထန်မေးခံခဲ့ရမှာ Hicks အနေနဲ့တုံ့လောက်ချောက်ချားနေခဲ့တယ်လို့တရားသူတချို့ကဆိုပါတယ်။ဒါပေမဲ့အခုလိုဖြစ်ခဲ့တာကြောင့်နှုတ်ထွက်ဖို့အကြောင်းဖြစ်လာရသလားဆိုတာကတော့မရှင်းသေးပါဘူး။သမ္မတထရန့်အနေနဲ့မိသားစုဝင်တွေပြည်ရင်ယုံကြည်စိတ်ချရဆုံးသူဖြစ်တဲ့ Hicks နှုတ်ထွက်သွားပြီးမှသူမရဲ့ကူညီပံ့ပိုးကဲမှုတွေပေါ်ချီးကျူးလိုက်ပါတယ်။တကယ်တော့ Hicks ဟာသမ္မတထရန့်ရဲ့14လအတွင်း5ချိန်မြောက်အပြောင်းလဲလုပ်ခဲ့တဲ့ဆက်သွယ်ညွှန်ကြားမှုဖြစ်ပြီးနောက်ရသဘတ်တွင်တဲ့ချီအင်ပီတော်မှာဆက်ရှိနေအောင်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာစာပေးနေညပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားနယ်မြေအနီးမြန်မာဘက်ကလုံခြုံရေးတိုးမြင့်ချထားတဲ့ပေါ်တရားဝင်ခန့်ခွဲမဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကတချော့ပြန်ပြစ်ခတ်တဲ့ကြောင်းတိုင်းနယ်ချီရဲ့ဒုက္ခသည်တွေထွက်ပြေးခဲ့ကြရတဲ့နှစ်နိုင်ငံနေဆက်နီးမြန်မာဘက်ချမ်းမှာမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်100လောက်ဒီကနေ့ရောက်ရှိလာတာတွေ့ရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နယ်ကြားလုံခြုံရေးတာဝန်ရှိသူတွေကိုကူကပြီးရိုက်တာသတင်းကဖော်ပြခဲ့တာပါ။နေဆက်ချန်စီယိုနီရောက်လာကြတဲ့မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကမော်တာမြောက်တွေပါဝင်လက်နက်ကြီးတွေကိုရွှေ့ပြောင်းနေရာချနေပုံရတယ်လို့လည်းအမည်မဖော်လိုတဲ့ဘင်္ဂလားဒေ့ရှ်စစ်တပ်အရာရှိတူနဲ့နေကြားဆောင်တို့ကိုကိုကဖော်ပြထားပါတယ်။နိုင်ငံနေကြားဒေသကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့နေမြေမှာခိုလုံနေကြတဲ့ဒုက္ခသည်တွေကိုထွက်ခွာသွားကြဖို့မြန်မာတပ်ဖွဲ့တွေကအတန်းချက်စစ်တွေနဲ့ပြောဆိုခဲ့တဲ့အကြောင်းလဲရိုင်ဂျာခေါင်းဆောင်တယောက်ကပြောဆိုခဲ့တာပါ။နေဆက်နီစီးရေးလှုပ်ရှားမှုတွေဟာနိုင်ငံတကာလှုပ်ထုံးလုံနည်းတွေကိုဖောက်ဖျက်ရာရောက်ကြောင်းလဲဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ကပုံမှုချုပ်မူဂျီဘာရာခ်မန်ကပြောပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့တရားဝင်ကန့်ကွက်စာပေးပို့ထားပြီးတွစ်ဆုံဆွေးနွေးဖို့အကြောင်းကြားထားတယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနှုတ်နဲ့ကန့်ကွက်ခဲ့ရမှာတော့မြန်မာလူမျိုးရေးတပ်ဖွဲ့တွေကဒီနေ့မှာပဲလက်နက်ကြီးကိုပြန်လည်ဖယ်ရှားသွားခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။ဒီမှာစစ်တပ်ပြောခွင့်ရသူကတော့နေဆက်ဒေသကစီးရဲလို့ရှာမှုတွေနဲ့ပတ်သက်လို့အတိအပြုပြောဆိုဖို့ညှင်းဆန်ခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနနဲ့မြန်မာအစိုးရတာဝန်ရှိသူတွေကလည်းတစုံတရာဖြေကြားတာမျိုးမရှိခဲ့တဲ့အကြောင်းရိုက်တာသတင်းကဖော်ပြထားတာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကန်တွေကိုစီးနှင်တက်ခတ်ခဲ့တဲ့ ARSA ဆွေးနွေးအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကလူခွင့်ရေးချိုးဖောက်မှုတွေစစဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံကနဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲထားတယ်လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်63ရောက်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ
်။တောင်ကိုရီးယားနိုင်ငံမှာတော့ထောင်နဲ့ချီတဲ့အစင်လာထင်းသိမ်းသမားတွေအနေနဲ့သမရမွန်းဂျေအင်းရဲ့အိုလံပစ်ကိုသုံးပြီးမြောက်ကိုရီးယားကိုစီးအောင်တာကိုဆန့်ကျင်ဖို့နဲ့တရားစွဲခံထားတဲ့အရင်သမရပတ်ကွန်ဟေကိုထောက်ခံတာပြသဖို့ဒီနေ့ဆန္ဒပြခဲ့ကြပါတယ်။လက်ဆမှုဆွဲချက်နဲ့ယာဒုကဆင်ပေးခဲ့ရတဲ့အရင်သမရပတ်ဒီအဖြစ်ကျူးလွန်ကြောင်းထင်ရှားရင်တော့ထောင်ထံအနှစ်30ကြာခံရဖို့ရှိနေချိန်မှာလက်ရှိသမရမွန်းကိုဆန့်ကျင်သူတွေအနေနဲ့ဆိုးမျိုးတော်မှာအမေရိကန်အလံတွေကိုဟိုရမ်းပြီးမြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံမှုဝါဒအပေါ်ကန့်ကွက်ခဲ့ကြတာပါမြောက်ကိုရီးယားနဲ့ဆွေးနွေးပူးပေါင်းဆောင်ရွက်မှုတွေမြင့်တင်ရေးအတွက်ရှင်းသုံးလာတဲ့ဒီမူဝါဒကြောင့်ရန်သူအားပေးသလိုဖြစ်ပြီးအမေရိကန်ရဲ့အဆုံးစွန်ဖိအားပေးမှုမှာပြောကိုသွားထိခိုက်စေနိုင်တယ်လို့ဒီဆန္ဒပြသူတွေကထောက်ပြကြပါတယ်ဒီဆန္ဒပြပွဲဥဆောင်စီစဉ်သူတူဖြစ်တဲ့ Kim Suk Woo ကမွန်းအနေနဲ့မြောက်ကိုရီးယားနဲ့စစ်မဖြေလိုမျိုးအထူးရောက်ငြိမ်းချမ်းရေးကြွကြော်တဲ့တွေဟင့်နေတာက Kim Jong Un ရဲ့နျူကလ িয়ার လက်နက်ကြိုးပမ်းမှုပေါ်အတည်ပြုပေးရရောက်ပြီးလူသားတွေပေါ်ကျူးလွန်တဲ့ပြစ်မှုကြီးတဲ့ကြံရပါဖြစ်သွားပြီလို့ဆွဆွဲလိုက်ပါတယ်ဒီဆန္ဒပြပွဲခေါင်းဆောင်တူဖြစ်တဲ့ Kim ဟာ တောင်မြောက်ကိုရီးယားပေါင်းစည်းဒုဝန်ကြီးဖြစ်ခဲ့ပြီးလက်ရှိဆိုးအခြေဆိုင်အမျိုးသားဖွံ့ဖြိုးရေးအဖွဲ့မှလည်းဥက္ကဋ္ဌဖြစ်ပါတယ်ခင်ဗျာ
စစ်ကာလအတွင်းဂျပန်စစ်တပ်ကလင်ကျုံဖြစ်အတုံးချခံခဲ့ရတဲ့အမျိုးသမီးတွေအရေးမျက်မြတ်တာဖြစ်ရှင်းပေးဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဂျပန်နိုင်ငံကိုထပ်မံတောင်းဆိုလိုက်ပါတယ်။ရာဂူကဖေရှားခံခဲ့ရတဲ့တောင်ကိုရီးယားသမ္မတပက်ကွန်ဟေလက်ထက်သဘောတူညီချက်အရစစ်တွင်းဂျပန်စစ်တပ်ရဲ့ဇင်ငန်းတွေမှာဖျော်ဖြေခဲ့ကြတဲ့တောင်ကိုရီးယားအမျိုးသမီးတွေကတရှိတင်ရှာကျန်းသူတွေကိုနစ်နာခြင်းဖြစ်ဂျပန်နိုင်ငံကဒေါ်လာ၈သန်းပေးရထားတာပါ။1910ပြည်နှစ်ကနေ1945ခုနှစ်ထိကိုရီးယားကျွန်းဆွယ်ကိုဂျပန်နိုင်ငံကသိမ်းပိုက်အုပ်ချုပ်ခဲ့စဉ်ဂျပန်စစ်တပ်ရဲ့ရစက်ကျန်းချုပ်တဲ့လိုရက်တွေအတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်းပန်မှုလဲသဘောတူညီချက်မှာထည့်သွင်းထားပါတယ်။ဒါပေမဲ့လည်းဂျပန်ရဲ့ကိုလိုနီနှချမှုကိုစန့်ကျင်အောင်ကြွားခဲ့တဲ့1919ခုနှစ်လှုပ်ရှားမှုနှစ်ပတ်လည်ထိမ့်မဲ့ဖြစ်တောင်ကိုရီးယားသမ္မတဒီကနေ့မင်းငွန်းပြောကြားရမှာတော့သဘောတူညီချက်ကြောင့်ဒီကိစ္စပြည့်ပြတ်သွားတဲ့သဘောမျိုးမဖြစ်နိုင်ကြောင်းပြောဆိုခဲ့တာပါ။တိတ်သမိုင်းကိုအမှတ်ရပြီးသင်ငန်းစာယူလာကသာဒီကိစ္စကိုဖြစ်ရှင်းပေးနိုင်မယ့်တခုတည်းသောနည်းလမ်းဖြစ်တဲ့အကြောင်းလဲဂျပန်တောင်ကိုရီးယားသမ္မတကပြောဆိုသွားခဲ့ပါတယ
်။အမေရိကန်နဲ့ထိုင်ဝမ်တန်တမာရေးနဲ့စီးပွားရေးဆိုင်ရာဆက်ဆံရေးပုံမှန်နည်းစံအောင်တိုးမြှင့်ပေးနိုင်မယ့်မူချမ်းကိုသမ္မတဒေါ်နယ်ထရန့်အတည်ပြုလက်မှတ်ထိုးပေးဖို့ရှိနေပါတယ်။ထိုင်ဝမ်ခီးဥပဒေလို့ဆိုပြထားတဲ့ဒီမူချမ်းကိုအထက်လူတော်ဘက်ကနေအရင်ဇန်နဝါရီလတုန်းကအောက်လွတ်တော်မှာအတည်ပြုပေးခဲ့သလိုပဲမဲအပြတ်သက်နဲ့မနေ့ကအတည်ပြုပေးလိုက်တာမို့အခုလိုသမရဘက်ကနောက်ဆုံးအတည်ပြုပေးဖို့ပဲကြံတော့တာပါဒီမူကျန်းထဲမှာအမေရိကန်နဲ့ထိုင်ဝမ်နှစ်ဖက်ရာရှိအဆင့်ဆင့်နေတဲ့အပြန်အလှန်ခီးသွွားလည်ပတ်ကြပြီးသက်ဆိုင်ရာအရာရှိအချင်းချင်းတွေ့ဆုံကြဖို့တိုက်တွန်းထားတာအပြင်ထိုင်ဝမ်စီးပွားရေးနဲ့ယဉ်ကျေးမှုကိုယ်စားလှယ်အဖွဲ့အနေနဲ့အမေရိကန်မှာသက်ဆိုင်ရာလုပ်ငန်းတွေကိုဝင်ရောက်ဆောင်ရွက်ကြဖို့လည်းအားပေးထားပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာပါရှင်အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးကြပါမယ်ဒုက္ခသည်တွေနိုင်ငံသစ်ကိုအခြေချတာမှာသူတို့နဲ့အတူပိုင်ဆိုင်မှုဆိုတာကမပါသလောက်ပါဒါပေမဲ့လည်းဒီထက်ပိုပြီးတော့တန်ဖိုးရှိတာတွေကိုတော့ယူဆောင်လာသူတွေလည်းရှိပါတယ်အဲ့ဒါကတော့သူတို့ရဲ့ပါရမီနဲ့စွမ်းရည်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအာရီဇိုနာပြည်နယ်ဖီနစ်မြို့ကယာယီအယောင်ဆိုင်တစ်ခုမှာတော့ကဘာတလွားကရောက်လာတဲ့ဒုက္ခသည်တွေနိုင်ငံရေးခလုံးခွင့်ယာယီကျိုးပန်းနေသူ20ထုအနေနဲ့သူတို့အိမ်တွင်းပြပစ္စည်းတွေကိုခင်းကျင်းရောင်းချနေကြပါတယ်။စိတ်ဝင်စားစရာကောင်းတဲ့သူတို့ရဲ့အကြောင်းတွေကိုလည်းပြောပြကြပါတယ်။ VOA သတင်းထောက်ဂျွန်ဆိုးရဲ့သတင်းလာကိုနားဆင်ကြည့်ကြရအောင်ပါရှင်
။ I am from Iraq. I was art teacher and I have to
ကျမနာမည်ကနာဒာအယ်ရူဘာယီပါ။ကျမကအီရတ်ကနေလာခဲ့တာလေ။တားနှစ်ယောက်အမေအနုပညာသင်ကြားနေတဲ့ဆရာမတယောက်ပေါ့။တန်းငယ်ကဘက်တဲမှာဆုံးသွားတယ်လေ။ကျန်တဲ့သားတယောက်ကိုကာကွယ်ပေးခြင်းနဲ့စိတ်နေပဲတူရကီကိုသွားဖို့ကျမဆုံးဖြတ်ခဲ့တာပါ။အဲ့ဒီနောက်မှာအရီဇိုနာကိုရောက်လာတာလေ
။ We escaped from Afghanistan me, my mom and my two sisters because of safety.
ကျမကတာမီနာပတ်စ်မဲပါ။ကျမရဲ့အမေရဲ့ညီမနှစ်ယောက်ရဲ့အာဖဂန်နစ္စတန်နိုင်ငံကနေထွက်ပြေးလာတာပါ။အဲ့ဒီမှာအမျိုးသမီးတွေကြောင်းတက်ခွင့်အလုလုခွင့်လွတ်လပ်ခွင့်ဆိုတာမရှိလို့ပါ
။နိုင်ငံနဲ့အသေးစိတ်အချက်လက်တွေကွဲပြားမှုရှိနိုင်ပေမဲ့လေသူတို့ရဲ့အကြောင်းအရာတွေကတော့အများစုတူညီနေတာပါခြေကွဲမှုတွေဒုက္ခတွေနဲ့အတိတ်ကိုစွန့်ခွာပြီးရောက်လာကြတဲ့ဒုက္ခတဲ့အမျိုးသမီး20ကျော်တို့ကတော့ဖီနစ်မြို့လေကလှူဒန်းထတဲ့ယာယီဈေးဆိုင်နေရာမှာအိမ်တွင်းမှုပစ္စည်းတွေကိုရောင်းချကြပါတယ်ဒီအမျိုးသမီးတွေကိုခြေထောက်ပေါ်ကိုယက်တီနိုင်ရဲ့အတွက် Global Market လက်လီအယောင်ဆိုင်ကိုဖန်တီးပေးခဲ့ကြသူတွေကတော့အာရီဇိုနာပြည်နယ်တက္ကသိုလ်ကလူမှုရေးဆိုင်ရာဘွဲ့လွန်ကျောင်းသားအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။ဘွဲ့လွန်ကျောင်းသူတို့ဖြစ်သူအလာယာအယ်မဒီကအခုလိုပြောပါတယ်
။ The Global Market Project was developed in a collaboration between local non-profits in Arizona.
Arizona ပြည်နယ်တွင်ကဒေသခံပရာဟိတအဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ Global Market စီမံကိန်းအကောင့်ထဲပေါ်ခဲ့တာပါ။လက်လီအယောင်ဆိုင်လုပ်ပြီးတော့ဒီကမ္ဘာစီးပွားရေးကနေပြီးတော့ကမ္ဘာလူမှုရေးလုပ်ငန်းတွေကိုမြှင့်တင်နိုင်ဖို့ဆိုတဲ့အတွေးခေါ်ကိုတုံးပြီးတော့ဒီစီမံကိန်းကိုပုံဖော်ခဲ့တာပါ
အမေရိကန်မွတ်စလင်အမျိုးသမီးအသင်းကလည်းကူညီထောက်ပံ့ပေးခဲ့တာပါအသင်းရဲ့ဥက္ကဋ္ဌအစ်မမာဆွတ်ကအခုလိုပြောပါတယ
် Last year we started a new beginning skills training program for refugee women
ဒုက္ခသည်အမျိုးသမီးတွေအတွက်အသက်မွေးဝမ်းကြောင်းသင်တန်းအစီအစဉ်တွေကိုပြီးခဲ့တဲ့နှစ်မှာကျွန်တော်စခဲ့တာပါဆက်ချုပ်တင်ပေးတယ်။နောက်ပြီးတော့ကို့အတိုင်းဝိုင်းအတွင်းမှာဒီပစ္စည်းလေးတွေကိုရောင်းချနိုင်အောင်ကူညီပေးခဲ့ပါတယ်
။ရောင်းချနေကြတဲ့ပစ္စည်းတွေထဲမှာတော့လက်မှုအနုပညာပစ္စည်းတွေ၊ရှေ့ပုံးခါးစည်းတွေ၊နောက်ဆက်ပြာသဘာဝပစ္စည်းတွေနဲ့ထုတ်လုပ်ထားတဲ့အလှကုန်၊နိုင်ငံတကာကသကြားလုံးတွေ၊ပကြီလက်ဝတ်ရတနာနဲ့တခြားပစ္စည်းတွေအများအပြားပါဝင်ပါတယ်။ အီရတ်ဒုက္ခသည်တို့ဖြစ်တဲ့နာတာအေရူဘာရီကအခုလိုပြောပါတယ်
Pop us a tour it's good for me because I bring all my stuff here
ဒီဆိုင်မှာကျမရဲ့ပစ္စည်းတွေအားလုံးတင်နိုင်လို့တိတ်အဆင်ပြေပါတယ်ကျမစီမှာပဲဒီပစ္စည်းတွေကရနိုင်တာလေဒီနေ့ဆိုရင်ကျမရဲ့ပကြီးကားတချို့ရောင်းလိုက်ရတယ်ပကြီးကားနှစ်ချက်နဲ့လက်ဝတ်လက်စားတချို့ပေါ့ဒီဆိုင်လေးလောက်ရတာပျော်ပါတယ
်ဒီရာယီစတိုးဆိုင်ကိုတော့ဖေဖော်ဝါရီလတလတင်းမှာပဲဖွင့်တာပါဒါပေမဲ့လို့လဲစီစဉ်သူတွေကတော့ရေရှည်ရိမှန်းချက်ရှိနေပါတယ်အရီဇိုနာတက္ကသိုလ်ကဖွဲ့လွန်ကျောင်းသူမီဂန်မဒါမော့ကအခုလိုပြောပါတယ
် The goal of the project is not only to bring these women
ဒီစီမံကိန်းကအမျိုးသမီးတွေရေတိုငွေဝင်လမ်းရစေဖို့တည်းမဟုတ်ပါဘူးသူတို့အနေနဲ့ကိုယ်ပိုင်အလုပ်တစ်ခုကိုဘယ်လိုလုပ်ရမလဲစွန့်ထွင်လုပ်ငန်းရှင်တူဖြစ်ရို့ပါတင်ယူနိုင်စေချင်တာပ
ါဒီဈေးဆိုင်ကိုလာကြသူတွေပါတခုခုတင်ယူရရှိသွားစေဖို့စီစဉ်သူတွေကမျှော်လင့်နေကြတာပါအရီဇိုနာတက္ကသိုလ်ကဖွဲ့လွန်ကျောင်းသူအာလျာအေမဒီးကအခုလိုပြောပါတယ
် It offers an educational opportunity for the customers to
ဒါပြီးဈေးဝယ်ကြသူတွေအတွက်လည်းပညာရသွားစေမယ့်အခွင့်အလမ်းရှိပါတယ်ကမ္ဘာနေရာဘောင်းဆောင်ကလူတွေနဲ့ထိတွေ့ဆက်ဆံပြီးတော့သူတို့ရဲ့အကြောင်းဒုက္ခသည်တွေရဲ့အကြောင်းနောက်တခြားနိုင်ငံတွေကနေဒီကိုဘာကြောင့်လာခဲ့ရတာလဲဆိုတာတွေကိုပါသိရှိသွားနိုင်ပါတယ်
တော်ရရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပရင်းညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါရဲ့ရှင်။အခုကတော့ဒီအာနာရှင်ဟောင်းစတာလင်နဲ့ပတ်သက်ပြီးဘာတွေအငင်းပွားနေကြလဲဆိုတာကိုကြည့်ကြရအောင်ပါ။တချိန်ကဆိုဗီယက်ယူနီယံကိုအုပ်ချုပ်ခဲ့တဲ့ဂျိုးဇက်စတာလင်ကွယ်လွန်ခြင်းဟာတရုပ်ရှင်ကိုရုရှားနိုင်ငံမှာပြတ်တောက်ဝင်ပိတ်လိုက်တဲ့အတွက်ကွယ်လွန်သူရုရှားအာနာရှင်ဟောင်းရဲ့သမိုင်းမွေနဲ့ပတ်သက်လို့အပြင်းအထန်ညှဉ်းခုံစရာတွေတကြော့ပြန်ထွက်လာပါတယ်။ပြီးခဲ့တဲ့နှစ်လူမှုစစ်တမ်းတစ်ခုမှာတော့1929ခုနှစ်ကနေ1953ခုနှစ်အထိဆိုဗီယက်ယူနီယံကိုအုပ်ချုပ်ခဲ့တဲ့စတာလင်ဟာသူ့လက်ထက်မှာလူပေါင်းတန်းချီတည်ဆုံးခဲ့ပေမဲ့ထူးခြားတဲ့ခေါင်းဆောင်အဖြစ်သဘောထားပေးခဲ့ကြတာပါဒါပေမဲ့လည်းအောင်မြင်မှုတွေဟာလူသားတို့အပေါ်ကျူးလွန်တဲ့ယာဇဝတ်မှုတွေနဲ့ရှင်တွဲကြည့်ဖို့လိုတယ်လို့ညှင်းခုံသူတွေလည်းရှိနေတယ်ဆိုတဲ့အကြောင်း VOA သတင်းတောက် Henry Richey ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးမှာပါရှင်
ဆိုဗီယက်ယူနီယံတိတ်သမိုင်းကရက်ဆက်ကြမ်းကြုတ်မှုတွေကိုခေတ်သစ်ရုရှားလူငယ်တွေကိုအသိပညာပေးဖို့ဟာလွယ်ကူလာတဲ့ကိစ္စတခုတော့မဟုတ်ပါဘူး။တာမန်ရာဇဝတ်မှုဝင်ကအစနိုင်ငံရေးမှုအဆုံးပြည်သူရန်သူလို့သတ်မှတ်ခံခဲ့ရတဲ့သူတွေကိုအပြစ်ပေးတဲ့အနေနဲ့ပို့ဆောင်လေးရှိတဲ့လုံချန်းစကန်တွေကိုစီမံအုပ်ချုပ်ရတဲ့ဂိုလတ်လိုခေါ်တဲ့ဌာနရဲ့လုပ်ရက်တွေကိုတော့မော်စကိုမြို့တော်ကပြလိုက်မှာမိမောင်းထုတ်ပြထားတာပါ။တနက်ချီတဲ့လူတွေဟာအလုံချန်းစကန်တွေပို့ဆောင်ခံရအသက်ခံခဲ့ရတဲ့အကြောင်းပြတဲ့ညွှန်ကြားရေးမှူးရိုမန်ရိုမနော့ဖ်ကပြောပါတယ
်။ Cifra 14 menos 20 meto 20.
လူပေါင်း30လောက်အလုံချန်းစကန်တွေအပို့ခံခဲ့ရတာပါ။တသန်းကျော်ဟာပြစ်သက်ခံရပြီး6သန်းကတော့အတင်းအကျပ်နေရာချထားခံခဲ့ရပါတယ်
။နာဇီဂျာမနီပေါ်အောင်မြင်မှုနဲ့အတူထောက်ခံမှုရလာတဲ့အမျှဆိုဗီယက်ခေါင်းဆောင်ဂျိုးဆက်စတာလင်ရဲ့ဖိနှိပ်မှုတွေဟာလည်းအကောင်းလာခဲ့တာပါ။ဖိနှိပ်မှုတွေကြောင့်လူပေါင်းတန်းနဲ့ချီတည်ဆုံးခဲ့ရတဲ့အကြောင်းလဲရုရှားလူခွင့်ရေးလှုပ်ရှားမှုဖွဲ့ MHR ရဲ့ဒေါက်တာနီကီတာပက်ထရော့ဖ်ကပြောပါတယ
်။ Это продуманное преступление власти против
ဒါကတဘာဝကပ်ပေးမဟုတ်ပါဘူး။ဒါဟာအစိုးရတရက်ကလူမှုအပေါ်စနစ်တကျကျူးလွန်ခဲ့တဲ့ရာဇဝတ်မှုပါ။အခုချိန်မှာလူတွေကဒီလိုလောက်ရမျိုးတွေကိုလက်မခံကြတော့ပါဘူး။ကိုတိုင်းပြည်ကိုအစိုးရကိုဒီလိုမဖြစ်စေချင်ကြတော့ပါဘူး။ဆိုဗီယက်တမိုင်းကိုညှဉ်းနှွမ်းစေတဲ့အတွက်စတာလင်လက်ထက်ကရက်ဆက်မှုတွေအပေါ်မကျေနှပ်မှုတွေကတစ်နှစ်ထက်တစ်နှစ်ပိုတိုးလာနေပါတယ
်။ဝေဖန်သူတွေကတော့အထိမ့်မဲ့ရုပ်တုတွေအမှတ်သားတွေကအစစတာလင်ကိုအောက်မေ့မှုတွေဟာနေတူဝါဘဝတွေမှာစိတ်ဝင်နေတယ်လို့ထောက်ပြနေကြတာပါ။စတာလင်ရဲ့ရုပ်ပုံပိုစတာတွေခြေတက်ထားတဲ့စင်ပီတာစဘတ်မြို့ကဘတ်စကားလိုင်းတွေရန်ပုံငွေပံ့ပိုးရမှာဥဆောင်သူရုရှားဘလော့ဂါဗစ်တာလိုကင်နော့ဖ်ကတော့ဆိုဗီယက်ခေါင်းဆောင်ဟောင်းရဲ့စွမ်းဆောင်မှုတွေကိုမေ့လျော့ထားလို့မဖြစ်နိုင်ဘူးလို့ဆိုပါတယ
်။ сказал о том, что сталинизм был безусловно.
စတာလင်ဝါဒဟာရက်ဆက်ကြမ်းကြုတ်တယ်ဆိုတာတန်တရားဖြစ်စရာမရှိပေမဲ့ဒီလိုဖိနှိပ်မှုနဲ့တုံ့လောက်စရာပမာဏနဲ့တေကျေမှုတွေသာမရှိခဲ့ရင်ဒီတိုင်းပြည်မှာတိုးတက်ဖွံ့ဖြိုးမှုတွေမရှိနိုင်တယ်လို့လေယာစိုက်ပျိုးရေးကနေဆက်မှုနိုင်ငံဖြစ်လာအောင်စီးပွားရေးကြဆင်းတဲ့တိုင်းပြည်ကနေတိုးတက်လာအောင်လဲလုပ်နိုင်ခဲ့မှာမဟုတ်ပါဘူး
။မော်စကိုမြို့တော်ကပြလိုက်မှုရိုမန်နော့ဖ်ကတော့ရုရှားမျိုးဆက်တွေဟာစတာလင်ရဲ့တမိုင်းအမှန်ကိုမသိရဘူးလို့ဆိုပါတယ်
အဲဒါ ਉਸ တရန
လောက်ဂျန်စကန်တွေကိုရောက်ပြီးအသက်မသေးကျန်သူတွေရှိနေပါသေးတယ်ကျွန်တော်ကတော့ဒီလူတွေနဲ့မျိုးဆက်ကွာဟနေတယ်လို့ခန်းစားမိပါတယ်ကျွန်တော်တို့ပြရိုက်ကတော့ဒီလိုမျိုးဆက်ကွာဟမှုကိုရော့ပါအောင်ကြိုးစားနေပါတယ်
စတာလင်ခေတ်ကပြည်내မှုတွေအကြောင်းအထိမ့်မှတ်ပြရဲကူတော့ပြည်내နဲ့အော်တိုဘာလာထဲမှာပဲဖွင့်လှစ်ခဲ့ပြီးရုရှားနိုင်ငံရဲ့စိုးရွားလာတဲ့အတိတ်သမိုင်းကိုဖျောက်ဖျက်မဖြစ်ဖို့လဲပြရိုက်မှုကတိုက်တွန်းသွားခဲ့တာပါ။တချို့ကတော့အစိုးမြင်ဝါဒရှိသူဖြစ်သူ့လူရဲ့အပေါ်ဝေဖန်ခဲ့ကြပြီးခေတ်သစ်ရုရှားနိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်နဲ့သမိုင်းရာဇဝင်ဟာထုံးနဲ့တိုက်ခိုက်ခံနေရတယ်လို့လဲဆွဆဲနေကြပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးတင်ပြပေးခဲ့တာပါမြန်မာသတင်းဆောင်မတွေကိုဆက်ချင်ပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးလိုက်တဲ့လာဟူဒီမိုကရက်တစ်အစည်းအရုံး LDU ကမကြာခင်ကျင်းပမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာလာဟူကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းဖို့နဲ့ဒီလိုဖွဲ့နိုင်ဖို့အတွက်တခြားတိုင်းရင်းသားတွေရဲ့ထောက်ခံမှုကိုရယူသွားဖို့ပြင်ဆင်ထားပါတယ် LDU ရဲ့ဥက္ကဋ္ဌနဲ့ VOA သတင်းတောက်ကိုမိုးစောတွေ့ဆုံမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့လာအိုဒီမိုကရက်တစ်အစည်းအရုံး LDU ဟာပြီးခဲ့တဲ့လကမွန်ပြည်သက်ပါတီ MNSP နဲ့အတူတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး AB လကုံမှာအစောဆုံးကျင်းပပွဲရှိတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကိုတက်ရောက်ဖို့ပြင်ဆင်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်ဒီလိုနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ခွင့်ရချိန်မှာလာဟုကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းရေးအတွက်တင်ပြဖို့ရှိနေကြောင်း LDU ရဲ့ဒုဥက္ကဋ္ဌဗိုလ်မှူးကြီးဆော်လမွန်ကပြောပါတယ
်။တန်းတူညီသူကခွေးရေးရှိတဲ့ကိုပိုင်အုပ်ချုပ်ခွင့်ဒေသဆိုတာကျွန်တော်ရရှိအောင်စူးစမ်းမယ်ဆိုတော့ကျွန်တော်ကမူဝါဒရှိပြီးသားကိုပိုင်အုပ်ချုပ်ခွင့်ရဒေသတောင်းဆိုဖို့ကလောလောဆယ်ကျွန်တော်ခံမထားတော့ဒီတောင်လူရဲ့ရှေ့ချမ်းပေါ်တော့လာဟုတိုင်းတိုင်းပုံမှန်များများနေတဲ့နေရာပေါ့တောင်လူရဲ့ရှေ့ချမ်းမှာကျွန်တော်မှန်းထားတာပေါ့ဘာမိုင်းပီးလို့မိုင်းဆာလို့မိုင်းတုံလို့တချီလေးမိုင်းဖြာကျန်တုံတီပေါ့မိုင်းရန်မိုက်ခတ်တီပါနိုင်တယ်မြို့နယ်ကိုမြို့နယ်လည်းမသိဘူးကျွန်တော်ဆွဲထားတာဟုတ်တယ်ကျွန်တော်ကစူးစိဖို့လိုမယ်ကျွန်တော်လာလို့ကျွန်တော်ရှမ်းပြည်ရှေ့ပိုင်းမြောက်ပိုင်းပြည့်ကျဲနေတာကစူးစိဖို့လိုမယ်စူးစိနဲ့ကျွန်တော်တောင်းဆိုလို့ရှိတော့ရနိုင်မဲ့အခွင့်အရေးတော့ရှိပါတယ
်2016ခုနှစ်မှာကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးပထမအစည်းအဝေးမှာ NCA ကိုလက်မှတ်ရေးထိုးမထားတဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA ကဝါပြည်နယ်ဖွဲ့စည်းရေးကိုတင်ပြထားတယ်လို့ဝါမျိုးသားစည်းလုံးညီညွတ်ရေးပါတီကလည်းလက်ရှိဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းမှာပါဝင်တဲ့မြို့နယ်6မြို့နယ်နဲ့ကျိုင်းတုံဒေသကမြို့နယ်10မြို့နယ်ကိုဝါပြည်နယ်အဖြစ်တောင်းဆိုထားပါတယ်LDU ရဲ့ဒုဥက္ကဋ္ဌဗိုလ်မှူးကြီးဆော်လမွန်ကတော့လာအိုကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းနိုင်ဖို့အတွက်အခြားတိုင်းရင်းသားတွေနဲ့ပြဿနာမရှိနိုင်ကြောင်းနဲ့ဝါနယ်ရှမ်းအပြင်တခြားတိုင်းရင်းသားတွေရဲ့ထောက်ခံမှုနဲ့အတူဆောင်ရွက်သွားမှာဖြစ်ကြောင်းလည်းအခုလိုဆက်ပြောပါတယ
်လောလောဆယ်ပြဿနာမပေါ်နဲ့တဲ့ကျွန်တော်ညှိယူရအောင်မယ်လေဒီရှမ်းပြည်မှာတော့ကျွန်တော်ခွဲထွက်မှာမဟုတ်ဘူးလေဘာမှပြည်မှာတော့ခွဲထွက်မှာမဟုတ်အဲ့ဒါကျွန်တော်တိတကိုပိုင်အုပ်ချုပ်ဒေသလည်းကိုပိုင်လို့မှာမဟုတ်ဘူးဒီပူပေါင်းမှာကိုပိုင်အုပ်ချုပ်ဒေသအမလာဟိုရေဝါနေနေကြီးရောက်မယ်ရှမ်းနေနေကြီးရောက်မယ်ရန်တိုင်းတိုင်းကြီးရောက်မယ်လေဒါကျွန်တော်တဘောတူမှာပဲကျွန်တော် SCP နဲ့လာလို့ကျွန်တော်မြုံတိခဲ့ပါတယ်ရှမ်းပြည်မှာကြီးပုတ်ပလောင်ကိုကဝဒန်တော့ပြီးခဲ့ပြီပဲကျွန်တော်လာခေါ်လိုက်တာတောင်းဆိုဖို့မှာကျွန်တော်မတောင်းလို့ရှိတယ်ဝါလည်းထောက်ခပေးဖို့လိုမယ်ရှမ်းလည်းထောက်ခပေးဖို့လိုမယ်တိုင်းတိုင်းထောက်ခမှာတန်လေကျွန်တော်ကိုပွဲဥချို့တို့ဒေတာမားတလောက်တော့ကျွန်တော်ရနိုင်တယ်လို့ကျွန်တော်မြုံတိပါတယ်
လာအိုလူမျိုးတွေနေထိုင်ရာဒေသအတွင်းမှာမိုးရစေဝါထုတ်လုပ်မှုမှာနာမည်ကြီးတဲ့ရွှေတရီကန်နယ်မြေလည်းပါဝင်တာဖြစ်ပါတယ်။လောလောဆယ်မှာ LDU အနေနဲ့မိုးရစေဝါတိုက်ဖျက်ရေးလုပ်ငန်းကိုဦးစားပေးဆောင်ရွက်ဖို့လည်းပြင်ဆင်ထားတယ်လို့ပြောပါတယ
်။အခုလောလောဆယ်ရည်ဆိုင်ရမယ့်ပြဿနာကျွန်တော်ကဒီမိုးရစေဝါတိုက်ဖျက်ရေးအစားထိုးတည်နေဆက်ပြီးရတဲ့ဒီပညာပေးဖို့မိုးရစေဝါမတိုးဆဲဖို့ဒါသူတည်းဖြစ်အခုသူရည်ဆိုင်တဲ့ပြဿနာဖြစ်နေတယ်။အဲရောက်ကျွန်တော်တကယ်ဖူးဖေးလို့လို့ရှိရင်ကျွန်တော်ဒေသမှာအမွေဆွေတက်ဖေးရည်လို့မယ်ကျွန်တော်ပညာပေးလို့မယ်နောက်ကျွန်တော်မွေဆွေတက်ဖေးစခန်းကိုကျွန်တော်ဖွင့်လို့ဖို့အစားထိုးတင်တာစိုက်ပြို့ဖို့ထိကျွန်တော်စီမကင်းတော့တပိပိချယူမယ်အလားလိုက်ကျွန်တော်မှာဆုတ်ဖြတ်ချက်ရှိတယ်
မူရစီဝါတိုက်ဖြည့်ရေးလုပ်ငန်းတွေကိုအစိုးရတက်မရောရဲပြည်သူစစ်လူမှုအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်LDU အဖွဲ့ဟာ NCA ကိုလက်မှတ်ရေးထိုးခဲ့ပေမဲ့ကိုပိုင်ထိန်းချုပ်နယ်မြေမရှိတာကြောင့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရပါဘူး။လက်ရှိအခြေအနေမှာလူထုတွဲဆုံပွဲတွေကျင်းပပြီးလာဟုပြည်သူတွေရဲ့လူလားချက်တွေကိုစူးစီးဖို့နဲ့ဒီလူလားချက်တွေကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှတင်ပြဆွေးနွေးသွားဖို့အတွက်ပြင်ဆင်နေပါတယ
်။ကိုမိုးစောပါရှင်မလေးရှားရောက်မြန်မာရွှေ့ပြောင်းနေရေးကိုလည်းတင်ပြခြင်းပါတယ်။မလေးရှားမှာရောက်နေတဲ့တရားမဝင်အလုသမားတွေကိုမလေးရှားလူဝင်မှုကြီးကြပ်ရေးကအခုတလောပို့ပြီးတော့ဖမ်းလာတာကြောင့်မြန်မာအလုသမားတွေကြားမှာစိုးရိမ်မှုတွေရှိနေပါတယ်။မလေးရှားဆိုင်ရာမြန်မာတန်ယုံကတော့မြန်မာနိုင်ငံသားတွေနေရရှင်ပြန်နိုင်ဖို့အတွက်မလေးအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါတယ်။ဒီအကြောင်း VOA မြန်မာဘက်ရဲ့သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံမှာလုံလုံနေတဲ့တရားမဝင်လုံသမားတွေမိခင်နိုင်ငံကိုအထူးကင်းလွတ်ခွင့်နဲ့ပြန်နိုင်ဖို့မလေးရှားအစိုးရကတပ်ဆိုင်ရာတန်ရုံတွေကိုကြောင်းကြားထားပြီးနောက်ပိုင်းဖမ်းဆီးတွေဇက်တိုက်ဆိုသလိုများလာတဲ့အတွက်မြန်မာလုံသမားတိုင်းဝိုင်းကြားမှာစိုးရိမ်မှုတွေမြင့်တက်လာနေရပါလွန်ခဲ့တဲ့နှစ်တွင်မှာဖမ်းဆီးမှုတွေအရှိန်မြင့်လာနေကြောင်းကပ်ပုံးမလေးရှားမြန်မာလူမှုကူညီအသင်းဥက္ကဋ္ဌဦးစံဝင်းကပြောပါတယ်ဒီနေ့
တာတာလေးတွင်မှာနေရာနောက်ကိုဖမ်းဆီးတယ်နေရာနောက်ဖမ်းဆီးတဲ့အခါမှာအဲလူတော်မြန်မာတွေအဖမ်းခံရရတယ်အဲ့ဘယ်နဲ့အခုမြန်မာနိုင်ငံသားတွေအနေနဲ့ဘာဖြစ်နေလဲဆိုတော့သူတို့အနေနဲ့မြန်မာပြည်ကိုဘာမှမရှိတဲ့လူတွေတန်ရင်ကြတယ်အရင်ကြတော့လည်းမပုတ်နေပြည်တော်ကြီးများရှိတော့လဲမြန်မာပြည်မှာရှိတဲ့လူမှုကြီးကြပ်ရေးဝန်ကြီးဌာနပိတ်ထားတယ်ဆိုပြီးမြန်မာတိုင်းဝန်နဲ့တရားဝင်ကြေညာထားတယ်ကြေညာပြီးဒီလူတွေပြောင်းလဲမရအောင်ဖြစ်နေတော့ဒီမှာငွေတို့ထိုင်ပြီးအဖမ်းခံရတယ်လို့ဖြစ်နေတယ်ဒါလေးတွေကိုပြန်လဲဖွင့်ပေးရတော့မြန်မာနိုင်ငံသားတွေတက်ကအကောင်းဆုံးဖြစ်နေပြီလို့ကျွန်တော်ထင်တယ်ဟုတ်ကဲ့
ဆိုရင်စိတ်တကြောင်ပြီးတော့ပြန်လို့ရဲ့မြန်မာနိုင်ငံသားတွေအနေနဲ့မလေးရှားမှာအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းကိုလည်းဦးစံဝင်ကအခုလိုပြောပြပါတယ
်ဟုတ်ကဲ့မြန်မာတိုင်းဝန်အနေနဲ့ဒီဥစ္စာတွေကိုဒီပြည်ထောင်ဝန်ကြီးဌာနမှာရှိတဲ့လူမှုကြီးကြပ်ဝန်ကြီးဌာနကမြန်မာနိုင်ငံသားတွေအတွက်ကိုဒီမြန်မာပြည်ကိုဒီပြန်ဖို့အတွက်ကိုစိုင်းငံ့ထားတယ်ဆိုတာကိုနှစ်လကျော်နေပြီအခုကတည်းကမြန်မာနိုင်ငံသားတွေပြန်လို့မရအောင်ဖြစ်နေတယ်ပြန်လို့မရတဲ့အတွက်ကြောင့်ဒီမှာဘာမှမရှိတဲ့လူတော်တော်များများပြန်ရင်ကြတယ်ကျန်ကျင်တဲ့အတွက်ကြောင့်သူတို့ကမှတ်ပုတ်ပြီးတော့အိမ်လုံးဇာတ်တွေရရှိတယ်။ရှိတော့မြန်မာပြည်ကပိတ်ထားတဲ့ဒီပြည်ကပြန်လို့မရပဲငွေတို့ထိုင်ပြီးတော့အဖမ်းခံရပြီမလဲဘူးပြည
်။အထောက်ထားမဲ့လူ့သမားတွေဇွန်လ30မတိုင်ခင်နေရပြန်နိုင်အောင်အခွင့်အရေးပေးလိုက်တာလို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ထားပေမဲ့မလေးရှားမှာရှိတဲ့မြန်မာတန်ရုံကနိုင်ငံသားအတူပြုလက်မှတ်စီရင်ထုတ်ပေးရကို2019ဒီဇင်ဘာကစပြီးရန်နာထားလာကြောင်းနေရပြန်ဖို့စောင့်နေတဲ့သူတွေအခက်အခဲဖြစ်နေရလို့ဦးစံဝင်းကပြောပါရယ်။မြန်မာနိုင်ငံသားမှန်ကန်ကြောင်းစီစစ်ပြီးရင်တော့တန်ယုံနေတဲ့ CI ကတ်တွေကိုထုတ်ပေးနေရလို့ကွာလာလမ်ပူမှာရှိတဲ့မြန်မာတန်ယုံနဲ့ချိတ်ဆက်လှုပ်ဆောင်နေတဲ့မြန်မာနိုင်ငံသားများကာဝယ်စောင့်ရှောက်ရေးအသင်းကဦးတီဟာမောင်မောင်ကပြောပါရယ
်အဖမ်းခံရှိတဲ့လူတွေအတွက်ကတော့ဟိုကျွန်တော်တို့ဒီမြန်မာတန်ယုံကဟောပေါ့နော်ဒီတန်ရာရှိတွေနဲ့ကျွန်တော်တို့တွေသွားပြီးတော့စစ်ကြတယ်ပေါ့နော်မြန်မာနိုင်ငံသားမှန်ကန်မှုကိုစီစစ်တဲ့အခါမှာသူတို့ရဲ့ဒီအထောက်အထားတွေပေါ့မြန်မာနိုင်ငံသားမှန်ကန်မှုအထောက်အထားတွေသူတို့ဘက်ကလည်းပေးနိုင်တယ်ပေးနိုင်တဲ့ပုံမူတည်ပြီးတော့ကျွန်တော်တို့ကသမတိကိုတားတယ်ပေါ့နော်သမတိကအဲ့ဒီပုံမှာပြန်ပြီးတော့စီစစ်ပြီးတော့ဟိုမြန်မာနိုင်ငံသားမှန်တကယ်မှန်ကန်တဲ့လူတွေအတွက်တော့ CI ထုတ်ပေးလိုက်တယ်လေဟိုကျန်တဲ့လူတွေအတွက်တော့ဟိုဘယ်လိုပြောမလဲတန်လျာရှိတဲ့လူပေါ့နော်အဲ့လိုလူတွေကြတော့မြန်မာနိုင်ငံကိုပြန်လည်ပြင်ပြတယ်ပေါ့
CI ရပါကအထောက်ထားမဲ့မြန်မာနိုင်ငံသားတွေအနေနဲ့မလေးရှားလူဝင်မှုကြီးကြပ်ရေးမှာလက်ပွေနှိပ်ဓာတ်ကြီးပေးဆောင်ပြီးရတဲ့နေရပြန်ဝင်ရမှာဖြစ်ပါတယ်။ဒါပေမဲ့လည်းအဲဒီ CI ကရဖို့စောင့်နေရတဲ့အချိန်ဟာလားနဲ့ချီပြီးစောင့်နေရကြောင်းအဲဒီစောင့်နေရတဲ့ကာလအတွင်းဖမ်းခံရမှာဆိုရင်လည်းမြန်မာအလို့သမားတွေဟာထိုင်းနေဆက်ကိုတရားမဝင်ဖျက်ကျော်ပြီးနေရပြန်နေကြပါတယ်။ဦးတီဟာမောင်မောင်ကတော့လန်ကူလမမြန်မာနိုင်ငံသားတွေဖမ်းဆီးခံနေရတဲ့ဆိုတဲ့သတင်းတွေကြားနေရတဲ့အတွက်စိတ်မကောင်းကြောင်းနဲ့မြန်မာတန်ယုံဘက်ကတက်နိုင်ဆုံးအများဆုံးဖြစ်အောင်ဆောင်ရွက်ပေးနေကြောင်းပြောပြပါရစေ
။ကျွန်တော်တို့ကတော့ဒီဘက်မှာမြန်မာနိုင်ငံသားတွေဟိုဒီလိုမျိုးဒုက္ခရောက်လို့ပြန်ရမှာပေါ့နော်။ပြန်ကြတဲ့လူပေါ်မှာအခုဒီအလုပ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးကနေပြီးတော့ဒီလိုအမိန်ကြော်ညာတာထုတ်ပြန်လိုက်တဲ့အတွက်အခက်အခဲလေးတွေတော့ကျွန်တော်တို့ဒီဘက်မှာတွေ့နေရတယ်ပေါ့နော်။အဲ့ဒီအတွက်ကိုအများဆုံးဆောင်ရွက်ပေးဖို့အတွက်လည်းကျွန်တော်တို့ဘက်ကနေပြီးတော့ဟိုဘယ်ကောင်မေတ္တာရပ်ခံနေတာပေါ့။အဲ့ဒါတချို့တွေဟိုအကြောင်းမျိုးကြောင့်ပေါ့ပြန်ကြည့်နေတဲ့လူတွေဒီဟာကြီးကိုလည်းမစောင့်နိုင်တဲ့လူတွေကတော့အောက်လန်းပြန်ကြတာပေါ့နော်ပြန်တဲ့အခါမှာလမ်းမှာဒီလိုအဖမ်းစည်းခံရတဲ့ဟာမျိုးကြီးလည်းကျွန်တော်တို့တွေ့နေကြနေရတဲ့အခါကြတော့လေအဲ့တော့ဒီ process ကိုဟိုအတန်းနိုင်ဆုံးအမြန်ဆုံးပေါ့နော်မြန်မာနိုင်ငံသားမှန်ကန်မှုစစ်စစ်ပြီးတော့ပြန်လည်ချပေးဖို့အတွက်ကိုကျွန်တော်တို့ဘက်ကမေတ္တာရပ်ခံနေတာပါဗျာ
ထိုင်းနေဆက်ကနေတရားမဝင်ပြန်နေကြရဲ့မြန်မာနိုင်ငံသားအရေးတော်ဟာအပတ်စဉ်ယာနေချီပြီးရှိရဲလို့အလို့သမားကြီးကိုကြီးဆောင်ရွက်နေသူတွေကပြောပါရဲ့ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုအရင်ဆုံးနားဆင်ကြရဖို့ရှိပြီးဒီနောက်မှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်းသတင်းအစိုးရလင်တို့ကိုတင်ပြပေးမှာဖြစ်ပါတယ်
။ဒီ NC လမ်းကြောင်းတိုင်းတွားနေတဲ့ညအဖွဲ့ဒီနဲ့ပတ်သက်တယ်ဆိုပြီးတော့ဒီလိုရပ်သားတယ်ကိုဖန်ဆီးထောင်ချတာဟာ
တိုင်းရင်သတင်းလွှာအစီအစဉ်မှာနားဆင်ကြရအောင်ပါအခုရေဆုံးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပါပါဒီသတင်းပတ်ကျမ်းမာရေးကဏ္ဍမှာတော့အယိုးကျမ်းမာတမာရေးအကြောင်းကိုတင်ပြမှာပါမြန်မာနိုင်ငံမှာအယိုးကျမ်းမာတမာရေးအတွက်စားတောက်နေထိုင်ပုံအားနည်းတာတွေကြောင့်အသက်အရွယ်ရလာချိန်မှာအယိုးပြဿနာကြုံရမှုတချို့ရှိတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးပါတယ်အယိုးကျမ်းမာရေးမကောင်းရင်ဘလို့ပြဿနာတွေကြုံရနိုင်ပါသလဲအယိုးကျမ်းမာရေးထိခိုက်ရတဲ့အကြောင်းနဲ့အယိုးကျမ်းမာတန်မာဖို့ဆောင်ရန်ရှောင်ရန်တွေကိုတော့အထွေထွေဆေးကုသမှုတမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay အထူးကုသမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ဒီလူခန္ဓာကိုယ်မာတီတိစောက်ထားတဲ့အယိုးရဲ့အရေးပါမှုနဲ့ပတ်သက်ပြီးတော့ဆရာကြီးစပြောပြပေးပါလား
။ဟုတ်ခန္ဓာရဲ့တိစောက်မှုမှာဒီ skeleton လို့ခေါ်တဲ့အယိုးစုကပုံတရံဖော်ပြထားတာကိုစိတ်ပုံမှန်ပါမှုတည်ပြီးတော့ကျွတ်သားကြီးအရေးကြီးပြီးအဲ့ဒါမျိုးတွေကတိစောက်ရတာဖြစ်ပါ။နောက်အယိုးကတော့ခြေခံကျတဲ့ skeleton framework ဖြစ်တယ်လို့ပြောလို့ရပါ
ဟုတ်ကဲ့ဆရာကြီးတကယ်လို့ဒီအယိုးကျန်းမာရေးမကောင်းဆိုရင်ဘယ်လိုမျိုးဒုက္ခတွေရောက်နိုင်လဲ
။အယိုးကျန်းမာရေးမကောင်းဘူးဆိုလို့ရှိရင်ပထမတော့ဒီကတမှာဘို့လူစေတမှာတဲ့အခါမှာသူတက်တည်လို့လာပေါ့နော်ကယ်ဆီယမ်ဓာတ်သူနော်အော်တီယိုဖိုက်ကိုခေါ်တဲ့ယူစလီရှိတာပေါ့အဲ့တော့အဲ့ဒီစမ်းလိုက်ကြည့်ရတယ်နော်တက်စီယမ်နေလို့ဖြစ်တဲ့ယူပြောရောဆိုရှိတယ်နော်ယူရဲ့ဖွဲ့စည်းပုံကကျစ်စာသွားပြီးတဲ့အခါအော်တီယိုပရိုဆက်လို့ခေါ်တဲ့ယူပွားတဲ့ယောဂရည်ဖြစ်နေတယ်နော်အဲ့ယူပုံဝင်တာပေါ့နော်တီဗီပုံဝင်တဲ့အခါမျိုးတို့ဒါကြောင့်ကျွန်တော်ကပြောပြနေတာကဒီပါဆိုတဲ့ဒီရဲ့ကျမ်းမာရေးကိုထိခိုက်တော့
ဟုတ်ကဲ့အခုလို့ဒီအယိုးရဲ့ကျမ်းမာရေးကိုပေါ့နော်သမာမှုကိုထိခိုက်တာတွေကဘာကြောင့်အဓိကဖြစ်ရလဲ
ဒီကျမ်းမာရေးထိခိုက်တာကပထမကိုယ့်ရဲ့အစာအစာထဲမှာကယ်ဆီယမ်နဲ့ဗီတာမင်ဒီထိုးတဲ့တာလို့နောက်နေရောင်ကြီးကဗီတာမင်ဒီကိုစားနေတာအဲလိုမျိုးဗီတာမင်ဒီပေးရတဲ့အခါမျိုးမှာလို့နောက်အဲလိုခိုက်ဆိုတာလို့ခေါ်တဲ့ဒီကိုခန္ဓာထဲမှာဟိုပါရာသိုက်တို့အဲ့လိုမျိုးကျန်းမာရေးဖြစ်တဲ့ဒီလိုထိခိုက်စေတဲ့အကြောက်ကမကောင်းတာလို့အဲ့လိုမျိုးဖြစ်တဲ့အခါမျိုးတွေကိုအယူရကျန်းမာရေးကိုထိခိုက်နေတာ။နောက်ရဲ့အလွန်ကျတောက်တော့နေသိလိတောက်တော့ဖြစ်တဲ့အခါကျလို့ရှင်တော့အယူဖြစ်တတ်တယ်။ဒါတချို့လည်းအယူပါရခေါ်လဲအော်တီယိုပရိုဆက်လောက်ဖြစ်စေတာ
။ဟုတ်ကဲ့။နောက်ဒီကိုလက်လှူရှာမှုနဲ့ပတ်သက်လို့
အဲ့ဒါကတော့ဒါရိုက်သက်ဆိုင်တာတော့ဒီအယူပွားဒီအော်တီယိုပရိုဆက်ကိုကာကွယ်ရေးနေလေကိုယ်လည်းတော့ဆောင်မှုလုပ်လို့ရှိရင်အယူအတ္တမှာတို့ပြောတာပေါ့နော်ကိုယ်လည်းတော့ဆောင်မှုနေတဲ့အချိန်ညာအထူးသဖြင့်ဒီသမီးတွေမှကလို့ရှိရင်ဒီဆုံးပြီးတဲ့နောက်ပိုင်းမှာကိုယ်လည်းတော့ဆောင်မှုနေတဲ့ဒီမှာဆိုတော့ဒီ YouTube ရုပ်ပွားတဲ့ယောဂဖြစ်ဖို့ခွင့်လန်းပုံများတတ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ခုနကဆရာဒီအမျိုးသမီးတွေလို့ပြောတဲ့ခါကျတော့အမျိုးသမီးတွေကအမျိုးသားတွေထက်ပိုပြီးတော့ဒီအယူအတ္တမှုအားနေတဲ့အနေထားရှိတာပါဆရာနော
်ယူပွားတာနဲ့ပတ်သက်လို့ကတော့ဒီမီဒီယာကဖြစ်နေတယ်။မကျလို့လဲဆိုတော့ fiber of positive cell bone ကမီဒီယာရဲ့အယူအဆမြင့်တာရဲ့အယူထက်ကပိုပြီးတော့ပေါ်ပါပြီးပြင်းနေတာ။ဆိုတော့တစ်ဆက်ကမီဒီယာမှာဆိုလို့ရှိရင်မီဒီယာဟော်မုန်းဖြစ်တဲ့ estrogen ဟော်မုန်းကလိုအပ်တယ်။အဲ့ estrogen ဟော်မုန်းကယူအနေပြီးကယ်ဆီယမ်ဓာတ်ကိုဆုပ်ယူတဲ့ mechanism ကိုအထောက်အကူပြုနေတာ။အဲ့တော့ဒီမီဒီယာတိတ်ဆုံးသွားပြီးတဲ့အခါကျလို့ရှိရင်မီဒီယာဟော်မုန်းတဲ့ estrogen ကကျော်တာတခါကြတော့တွေ့ဆုံမိခင်ကမှာပြည်ထောင်နာတစ်ခုရယူရဲ့တီတီစတဲ့နဲ့တွေ့ရတဲ့နောက်နဲ့တွေ့ရတဲ့အတူတူရိုးရိုးကြတဲ့မှာ
ဆ
ိုပါ။ဟုတ်ကဲ့ဆရာ။နောက်ဒီလူမျိုးတွေရောကွဲပြားမှုပိုဖြစ်နိုင်တဲ့အနေအထားရှိလားဆရာ။ဥမာအာရှတိုက်သားတွေအတွက်ဆိုရင
်တော့ osteoporosis လို့ခေါ်တဲ့ဒီရုပ်ပေါ်ကြောင့်ကတော့အာရှတိုက်သားတွေက proper တိုက်သားတွေတက်လို့ရှိရင်ပိုပြီးဖြစ်တယ်လို့ပြောကြတယ်။ဘာဖြစ်လို့ဆိုတော့ဥမာတိုက်သားတွေနဲ့ပါလို့ရှိရင်အကောင်ကပြီးတော့
ဟုတ်ကဲ့ဆရာ။နောက်တစ်ခုကဒီအသက်အရွယ်နဲ့ပတ်သက်လို့
အသက်အရွယ်နဲ့ပတ်သက်လို့ကတော့ယောက်ျားလေးတွေရောမိန်းမလေးတွေမှာလည်းအသက်လေးကွာတာပေါ့။ရိုးရဆိုလို့ရှိရင်မျိုးစင်မှာတော့ယူစီဝါဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်ယူစီလီဗီယာပွားတာရှိတယ်ပြက်စီးပါတာရှိတယ်အဲ့ပြက်စီးရနေမှာအပြစ်ပြန်ဖြစ်လာတာရှိတယ်အဲ့တော့အတွက်ရငေးလူတွေမှာဆိုလို့ရှိရင်တော့ယူဖော်မေးရှင်းကဆိုလို့ရှိရင်ပြက်စီးလာတဲ့အချိန်ပို့ပြီးတော့ဓာတ်ရဲ့အတွက်ကြောင့်သူယူပို့ပြီးတက်လာတာပေါ့ဒါမျိုးလည်းပဲသာသမီတွေအသက်40ကျော်လာတယ်မိမိတွေအသက်40ကျော်လာတယ်ဆိုလို့ရှိရင်တော့ခုနယူဖော်မေးရှင်းဒီ mechanism နဲ့သာလို့ရှိရင်ဒီ fever ကို mechanism ပို့ပြီးတော့ညလာတယ်အဲ့တော့အပြင်50လာပြီဆိုလို့ရှိရင်တော့ဒီမိန်းကလေးဒီသူ့ဆောင်ရဲကကြာလို့ရှိရင်ဒီရိုးပွားတွေပြပါရှင်ကိုကျန်ပုံများတယ်အစားလေးကတော့အသက်60ကျော်တဲ့ကကြာလို့ရှိရင်တော့ရိုးပွားတွေကဖြစ်နေပြီရှိတာ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအနေရရှိတဲ့သူတွေနေနဲ့ပို့ပြီးတော့ give site ပြီးတော့အယူချက်မကြီးကောင်းဆောင်းရရှောင်းရနေဘာတွေရှိမလဲဆရာ
တော့အယူတမဟုတ်တယ်ဆိုလို့ရှိရင်တော့ဒီမှာဒီကက်စီယံတက်ရဗီတာမင်ဒီတက်ရလို့ရပေါ့အဲ့ဒါဒီကိုစားသုံးပြရမယ်ဆိုကက်စီယံညာနဲ့စားစားရပါလို့ဆိုတော့ဘုံလူတင်းကြီးလူတင်းကြီးလို့ဘန်ကောဖီစိမ့်ပေါ့နော်ငါတူတူစားလို့ကျန်ကက်စီယံတက်ညာဗီတာမင်ဒီရကြတော့လူစားလို့မရင်ညာဟိုတူနေကိန်းနေသုံးလုံးငါးကြီးစားရတယ်လို့ရှိရင်ရုပ်တမ်းပါအဲ့တော့ဆိုကြတော့ဒီတင်းကြီးတစ်ခွက်ဘောလူတစ်ခွက်ဒီတော့ဒီယူတမစီလို့ဆိုပါဒါဒီယူတမကိုတက်ချပါလို့ဒီလိုတော့ဗတ်တမီပီတွေလည်းလို့ဗတ်တမီဗီဒီယိုအပေါ်မှာပါလဲဆိုအတားငါဆောင်ချက်ပေးနော်ဒီလက်ကတော့ခုနအပေါ်မှာတွေ့လို့ယူတမကိုတက်တင်လို့ပို့လို့ရတယ်လမ်းလျှောက်တာတို့ရေကူးတာတို့ဒီလူတွေကစားတက်ကြည့်စားတာမျိုးတို့အဲ့လိုကြီးတော့တဲ့ယူတမဆောင်ရွက်ချက်တွေနေတာခုနစိတ်လေးတောက်တာဆောင်ကြံအရေးလင်းကျင်တတ်တာဆောင်ကြံနော်တက်စီတို့ကုတ်တို့ဒါကမြေကြီးတွေတောက်တယ်ဆိုလို့ရှိရင်တတိယကို2လီတာ3လီတာထက်ပိုပြီးဆိုလို့ရှိရင်ရုပ်သမားကို900ကျော်လို့ဆို။အမျိုးသားတွေရောအမျိုးသမီးတွေမှာဒီကို coffee နဲ့ဆက်တယ်ဆိုလို့ရှိရင်ယူတမ်းမှယူထိုက်တယ်။ဒါမျိုးတစ်ထောင်တစ်ခုနဲ့အဲ့ဒီလေစနာတစ်ခုရတော့လက်ခေရောတောက်လို့ရတယ်။အဖေကြီးဒီကိုနှစ်ခွက်နဲ့တောက်ပြီးတော့6နှစ်ကြာတဲ့အခါမှာရုပ်ပူပြီးကမ္ဘာတွေ့တယ်။ဘာကြောင့်လဲဆိုတော့လက်ခေမှာပါတယ်ဆိုလို့တော့ဒီရဆိုလို့ရှိရင်ဤသူချင်းကဲ့သို့ပဲအယူရနေကကျန်တဲ့သူ့ကိုအားပေးလို့ဆိုပါ
ဟုတ်ကဲ့နောက်တစ်ခုကဒီလူရည်တွေပြုမှုနေထိုင်ပုံဒီလှုပ်ရှားပုံလေးတွေရော
ယူတီကဟိုနေနေထိုင်လို့ထိုင်နေခါကျရင်ခါကုန်းနေထိုင်တာမဟုတ်ဘူးဆက်မှာဒါဆိုယူဘာပြင်ပြီးတော့ထိုင်ရမယ်ဒါပေမဲ့လေးပြင်းလို့ရပြည့်စက်ကနေဟိုကုန်းပြီးတော့တောက်တာမျိုးကုန်းပြီးတော့မာတာမျိုးဒီမာတင်နေသလိုရှင်ဒီကောင်အခုဖြည်းဖြည်းချင်းပြီးတော့မာတာဟောရင်ဒီလေလေပြင်းကိုတော့ထဲမနိုင်လို့ရှိရင်အမကလေးအဖို့ခေါ်ပြီးမှလာမျိုးတို့ဒါပေမဲ့အဲ့လိုမျိုးမဖို့ခက်တဲ့ဟာချင်းသူ့နာဆွဲတာလောက်မအောင်အဲ့ဒါဆိုလို့ရှိရင်ဆွဲလို့ရှိရင်ယူဖို့ပြီးတော့ထိခဲ့တယ်အဲ့တော့တွန်းရ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းပါရှင်အခုကတော့ဦးအောင်ခင်ရဲ့မြမရေသုံးသက်ချက်ကိုနားဆင်ကြရအောင်ပါနိုင်ငံသားရင်းနှီးမြှုပ်နှံမှုပမာဏများလာတိုင်းတိုင်းပြည်တိုးတက်ဖွံ့ဖြိုးတာမဟုတ်ပါဘူး။တိုင်းသူပြည်သားတွေကိုစွန့်ရည်မြင့်တင်ပေးတဲ့ကုန်ထုတ်လုပ်ငန်းမှာရင်းနှီးမြှုပ်နှံမှသာနိုင်ငံသားတွေအကျိုးခံစားရပြီးတိုင်းပြည်တိုးတက်ဖွံ့ဖြိုးမဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။နိုင်ငံသားရင်းနှီးမြှုပ်နှံမှုလက်ခံရတဲ့ရည်ရွယ်ချက်တွေကို2016အောက်တိုဘာလမှာပြဋ္ဌာန်းတဲ့နိုင်ငံသားယင်းပြီးမြုပ်နှံမှုဥပဒေမှာဖော်ပြပါတယ်နိုင်ငံသားတွေအလို့အကံရရှိရေးလူသားယင်းမြင့်ဖွံ့ဖြိုးရေးစွမ်းဆောင်ရည်မြင့်မားတဲ့လုပ်ငန်းဖွံ့ဖြိုးရေးမိပညာဖွံ့ဖြိုးရေးပညာရနေပေအသီးသီးဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာစာရင်းပြီးလုပ်ငန်းပေါ်ထွက်ရေးနဲ့နိုင်ငံတကာအသိုက်အဝန်းမှာနိုင်ငံသားတွေရှင်တွဲလုပ်ကိုင်နိုင်ရေးစတာတွေကိုရည်ရွယ်ချက်မှာဖော်ပြပါတယ်ဒီရဲ့ချက်ဒီအကောင့်တွေပေါ်တဲ့အတိုင်းအတာကိုလိုက်ပြီးတိုင်းပြည်တိုးတက်ဖွံ့ဖြိုးလာမယ်လို့မျှော်လင့်ကြပါတယ်။
ဂျနီဗာအခြေစိုက်ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ UNCTAD ရဲ့2019ထုတ်ကမ္ဘာယင်းနီမြုံနာမှုအစီရင်ခံစာ World Investment Report အရဆိုရင်အာဆီယံနိုင်ငံတို့ရဲ့နိုင်ငံခြားယင်းနီမြုံနာမှု2016မှာကျဆင်းလာပါတယ်ဖိလစ်ပိုင်မှာသာ60ရာခိုင်နှုန်းတိုးပွားလာပြီးအခြားနိုင်ငံတွေမှာအနည်းငယ်အများကျဆင်းလာပါတယ်ဗီယက်နမ်မှာလည်း9ရာခိုင်နှုန်းတိုးပွားလာပါတယ်မြန်မာပြည်မှာတော့လျှက်စစ်တအားမလုံလောက်မှုကိုနိုင်ငံခြားကုမ္ပဏီတွေစိုးရိမ်ကြောင်းကြနေပေမဲ့တေယူပို့ဆောင်ရေးတယ်လီကွန်နဲ့အထည်ချုပ်လုပ်ငန်းကိုစိတ်ဝင်စားကြတယ်လို့ဆိုပါတယ
်လက်ရှိ NLD အစိုးရလက်ထက်မှာပြည်တွင်းပြည်ပလုပ်ငန်း400ကျော်ကိုလုတ်ခွင့်ပေးနိုင်တဲ့အတွက်အလုတ်ကိုင်း2သိန်းနီးပါးဖန်တီးပေးနိုင်ခဲ့ရတယ်လို့စီမံကိန်းနဲ့ဗန္ဓာယီဒုဝန်ကြီးကပြောဆိုကြောင်းသိရပါတယ်အထည်ချုပ်လုပ်ငန်းမှာစက်ရုံ400ကျော်ရှိလာပြီးအလုတ်သမား4သိန်းလောက်ရှိနေပြီဖြစ်ပါတယ်ထောက်ပံ့ရေးဝန်ဆောင်မှုလုပ်ငန်းနဲ့ကုန်ထုတ်လုပ်ငန်းမှာပြည်ရင်းပြည်ပကရင်းနှီးကြဖို့မြမရင်းနှီးမြုံနှံမှုကော်မရှင်ကစော်ဩနေပါတယ်ကားလန်းယထာလန်းဆောင်ရာ drive port ကိုမန္တလေးမှာမနှစ်ကတိဆောက်ပြီးစီးပါတယ်ရန်ကုန်တိုင်းရွာသားကြီးနဲ့မန္တလေးမြင့်ငယ်မှာလဲ drive port တွေတိဆောက်နေတာ၈နှစ် AB လမှာပြီးစီးမယ်လို့မျှော်လင့်ရပါတယ်ဆက်ပစ္စည်းအပါအဝင်ကုန်ထုတ်လုပ်ငန်းတွေတီထောင်ဖို့လဲကော်မရှင်ကဖိတ်ခေါ်နေပါတယ်
နိုင်ငံသားယင်းဒီမြုပ်နာမှုများတိုင်းနိုင်ငံတိုးတက်ဖွံ့ဖြိုးတာမဟုတ်ပါဘူးတိုင်းသူပြည်သားကိုစွမ်းရည်မြင့်တင်ပေးတဲ့ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းမှာယင်းဒီမြုပ်နာမှတာတိုင်းသူပြည်သားတွေအကျိုးခံစားရမှာဖြစ်ပါတယ်ဆက်အာဏာရှင်ခေတ်မှာမြမတန်ရာဇာတာကိုထုတ်ယူဖို့တာနိုင်ငံခြားကုမ္ပဏီတွေစိတ်ဝင်စားကြပါတယ်တဘောဝတန်ရာဇာတာထုတ်ယူမှုမှာထုတ်ယူသူကအများဆုံးအကျိုးခံစားရပါတယ်စစ်တပ်ပိုင်မြမစီပွားရေးဥပိုင် limited နဲ့တရုတ်ကုမ္ပဏီတက်တွဲပြီးကျင်းနီထုတ်ယူတာကိုအခုတက်စီဒေတာကန်လူလူကကန့်ကွက်နေတုန်းဖြစ်ပါတယ်။တရားစတာထုတ်ယူတဲ့တရုတ်ကိုလူမုံများနေပြီးတရုတ်နဲ့လက်တွဲတဲ့စစ်တပ်ပိုင်ကုမ္ပဏီရဲ့အခန့်ကဏ္ဍကိုတော့ဒေတာကန်တွေမေ့နေကြပုံရပါတယ်။တရားစတာကရတဲ့ငွေကိုအနာဂတ်မျိုးဆက်တွေအကျိုးခံစားနိုင်အောင်စီစဉ်ဖို့လိုပါတယ
်။နိုင်ငံသားယင်းနီမြို့နံမှုတွေတိုးပွားလာပေမဲ့တိုင်းပြည်အတွက်အကျိုးမရှိရင်တိုးတက်ဖွံ့ဖြိုးမှုလည်းမရှိနိုင်ကြောင်းဂျပန်စီးပွားရေးပညာရှင်တိုရှိဟီရိုကူရိုနဲ့ဆာတိုရုခမဂါယီကစာတမ်းရေးထားပါတယ်မြမတဘာဝဓာတ်ငွေကိုနိုင်ငံခြားကုမ္ပဏီတွေအာယုံစိုက်နေချိန်မှာဗီယက်နမ်မှာကုန်ထုတ်လုပ်ငန်းမှာယင်းနီမြုံနှံတဲ့အတွက်ပို့ကုန်တန်ဖိုးမြန်မာလာပုံကိုနှိုင်းရှင်လေ့လာထားတာဖြစ်ပါတယ်ဗီယက်နမ်ဟာမတူကွဲပြားအမျိုးအမည်များတဲ့ကုန်ထုတ်လုပ်ငန်းအမျိုးမျိုးမှာနိုင်ငံသားယင်းနီမြုံနှံမှုလက်ခံတဲ့အတွက်ပို့ကုန်ပစ္စည်းထုတ်လုပ်နိုင်ပါတယ်။တယ်လီကွန်နဲ့အတန်ဆိုင်ရာပစ္စည်းအဝတ်အထည်လုပ်ငန်းဖက်နှက်နဲ့လျှက်စစ်လုပ်ငန်းရေနံဆိုင်ရာပစ္စည်းစတဲ့ကုန်ကြောပစ္စည်း10မျိုးလောက်ဟာပို့ကုန်ပမာဏရဲ့85ရာခိုင်နှုန်းအထိတိုးပွားလာပါတယ
်။နိုင်ငံသားကုမ္ပဏီတွေမြန်မာပြည်မှာတင်ရဇာတကုန်ကြမ်းထုတ်ယူနေချိန်မှာဗီယက်နမ်မှာကုန်ကြောပစ္စည်းထုတ်လုပ်ပြီးပို့ကုန်အဖြစ်ရောင်းချပါတယ်။ကုန်ကြောပစ္စည်း10မျိုးလောက်ဟာပို့ကုန်ပမာဏရဲ့85ရာခိုင်နှုန်းဖြစ်နေပါသေး။ကုန်ထုတ်လုပ်ငန်းတွေရှင်သန်လာတဲ့အတွက်ရေနံနဲ့ရေနံထွက်ပစ္စည်းတင်ပို့မှုကိုလျှော့ချနိုင်ခဲ့ပါသေး။1990မှာဗီယက်နမ်ရဲ့ပို့ကုန်34ရာခိုင်နှုန်းဟာရေနံနဲ့ရေနံထွက်ပစ္စည်းဖြစ်ပေမဲ့အနည်း20အတွင်း6ရာခိုင်နှုန်းအထိလျှော့ချနိုင်တာကိုတွေ့ရပါသေး။ဗီယက်နမ်မှာနိုင်ငံခြားယင်းဒီမြုံနှံမှုရဲ့အကျိုးအမြတ်ကိုခံစားနေရပြီဖြစ်ပါသေး။မြန်မာပြည်ကတော့ကုန်ကြောပစ္စည်းအမဲများများထုတ်လုပ်ပြီးတင်ပို့ရောင်းချနိုင်တဲ့အခြေအနေမရှိသေးပါဘူးမြန်မာပို့ကုန်တစ်ဝက်လောက်ဟာတရုတ်နဲ့ထိုင်းကိုရောင်းချနေတဲ့သဘာဝတန်းငွေပါကျန်တဲ့ပို့ကုန်တွေဟာတစ်အဝိအထည်နဲ့လေယာထွက်ကုန်ဖြစ်ပါတယ်ကုန်ကြောပစ္စည်းထုတ်လုပ်ပြီးတင်ပို့နိုင်မဲ့အတွက်နိုင်ငံခြားယင်းနှီးမြှုပ်နှံမှုဟာအရေးကြီးပါတယ်မြန်မာပို့ကုန်ကမ္ဘာဈေးကွက်မှာဝင်ဆက်လာရင်နိုင်ငံခြားအရင်းအမီးတွေလှိမ့်ဝင်လာပါလိမ့်မယ်အင်းဒီဂျင်တွေရဲ့အတွေ့အကြုံကိုတင်စားလာယူနိုင်ရင်မတိုးတက်စရာအကြောင်းမရှိဘူးလို့ယူဆကြပါတယ်ခင်ဗျာ
။ဘူအောင်ခင်ရဲ့မြမရှိသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုကတော့နေ जा ဒေတာသတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်သတင်းလွှာကိုထုတ်လွှင့်ပေးပါတော့မယ်ရှင်။
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ Fever Wine တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်စစ်တွေမြို့မှာမိုင်းပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်တရာရှိသူရခိုင်အမျိုးသား6ဦးကိုစစ်တွေအမှတ်၄ရဲစခန်းကစစ်ဆေးနေပါတယ်တက်ထုတ်လို့မှုကိစ္စနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီတက်ဖွဲ့ဝင်တွေနဲ့ကရင်အမျိုးသားအစည်းအရုံး KNU တက်ဖွဲ့ဝင်တချို့တို့အကြားပြစ်ခတ်မှုဖြစ်ပွားခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်တောင်ပိုင်းဟိုပုံးမြို့နယ်ကရွာသား၈ဦးကိုဟိုပုံးမြို့တရားရုံးကနေအမှုစီရင်ချက်ချမှတ်ခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပ
ါကျမကနန်းဟောင်ပါရှင်တင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမြို့မှာဒီလ24ရက်နေ့မနက်ပိုင်းမှာဖြစ်ပွားခဲ့တဲ့မိုင်းပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်တရားရှိသူရခိုင်အမျိုးသား6ဦးကိုစစ်တွေအမတ်တရဲစခန်းကဖမ်းဆီးပြီးစစ်ဆေးမှုတွေပြုလုပ်နေပါတယ်ဖမ်းဆီးခံရတဲ့သူတွေကတော့စစ်တွေမြို့ဓညဝတီရက်ကွက်ကနိုင်ငံရေးအကျဉ်းသားဟောင်းဖြစ်သူဦးစိုးနိုင်ဦးတန်းရွှေနဲ့ဦးရွှေထွန်းအောင်အပါဝင်စုစုပေါင်း6ဦးကိုစစ်တွေအမတ်တရဲစခန်းမှာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်90ကကြီးစမြင်စွဲတို့နဲ့ဖမ်းဆီးစစ်ဆေးနေတာဖြစ်ပါတယ်ကိုစိုးနိုင်အပါဝင်၄ဦးကိုဖေဖော်ဝါရီလ26ရက်နေ့ကချုပ်ရမန်ယူဖို့စစ်တွေမြို့နယ်တရားရုံးမှာရုံးထုတ်လာပေမဲ့ရှင်းနေနဲ့တွေ့ခွင့်မရပဲမတ်လ12ရက်နေ့အထိချုပ်ရမန်ယူထားရတယ်လို့ကိုစိုးနိုင်မိသားစုဝင်တွေကပြောပါတယ်ဖေဖော်ဝါရီလ14ရက်နေ့မနက်ပိုင်းကရခိုင်ပြည်နယ်မြေစရင်ရုံးရှိရခိုင်ပြည်နယ်လွတ်တော်ရုံးရှိနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေနေအိမ်ခြံဝင်းမှာလက်လုံမိုင်းတွေပောက်ကွဲခဲ့လို့မော်တော်ကားတစ်စီးပျက်စီးပြီးရဲတပ်ဖွဲ့ဝင်တဦးနဲ့အခြားဒေသခံတဦးလည်းအနှဲငယ်စီဒဏ်ရာရရှိခဲ့ပါတယ်
တဲ့ထုတ်လုပ်မှုကိစ္စနဲ့ဆက်လင်းပြီးတော့မုံပြစ်တဲ့ပါတီတပ်ဖွဲ့ဝင်တွေနဲ့ကရင်မျိုးရစီယုံ KNU တပ်ဖွဲ့ဝင်တချို့တို့အရာဖေဖော်ဝါရီ24ရက်နေ့ကရေးမြို့နယ်မအောင်ကျေးရွာနဲ့ခွန်မိုင်ကွာတီစာမှာပြစ်ကတ်မှုတစ်ခုဖြစ်ပွားခဲ့ပါတယ်ပြစ်ကတ်မှုဟာခဏတည်းဖြစ်ပွားခဲ့ပြီးနှုတ်နှစ်ဖက်အသေးပြောင်းမရှိဘူးလို့မုံပြစ်တဲ့ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကမအောင်ကျေးရွာနီးတစ်ဝိုက်မှာလူဝင်အား50လောက်ရှိတဲ့တစ်ခုထုတ်တဲ့အဖွဲ့တစ်ဖွဲ့ကိုမုံပြစ်တဲ့ပါတီကနေဖမ်းဆီးရမိခဲ့ပါတယ်ဖန်စီရမိတဲ့တိတ်ကိုထုတ်ဖွဲ့တွေကိုမုံမီတပါတီကနေ KNU ကိုလွှဲပြောင်းပေးပြီးနောက်ပိုင်းအဲ့ဒီဒေသမှာတိတ်တွေဆက်မှထွက်လုလာလို့ပြစ်ကတ်မှုဖြစ်ပွားခဲ့တာပါမုံမီတပါတီအနေနဲ့၎င်းတို့ပါတီဗဟုသဏ္ဍာန်ချုပ်ရှိရာရေးချောင်းများတစ်ဝိုက်ကတိတ်တော်ဧရာအတွင်းမှာ2020ခုနှစ်ကစပြီးတိတ်ထုတ်လုမှုကိုတားမြစ်ပိတ်ပင်ထားပါတယ်တိတ်ခိုးထုတ်တဲ့ကိစ္စနေမြင့်ငင်းပွားတဲ့ကိစ္စနဲ့ပတ်သက်ပြီးရေဖြူမြို့နယ်ဘက်မှာလှုပ်ရှားနေတဲ့မုံပြစ်တဲ့ပါတီသက်ဖွဲ့ဝင်တွေနဲ့ KNU သက်ဖွဲ့တွေဟာ2016ခုနှစ်အတွင်းမှာ၄ကြိမ်ထက်မနည်းပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်
။ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ကနေရည်ရည်ရက်စဲခံထားရတဲ့ချင်းအမျိုးသားတပ်ဦး CNF ကိုအဖွဲ့ဝင်အဖြစ်ပြန်လည်လက်ခံသွားမယ်လို့ February 25ရက်နေ့ကထုတ်ပြန်တဲ့ UNFC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ February 23ရက်နေ့နဲ့25ရက်နေ့အထိကျင်းပတဲ့ UNFC ပုံမှန်ကောင်စီအစည်းအဝေးမှာကချင်အမျိုးသားစည်းရုံး KNO နဲ့အဖွဲ့ဝင်အဖြစ်ကနေရည်ရည်ရက်စဲထားတဲ့ချင်းအမျိုးသားတပ်ဦး CNF ကိုလာမယ့်ဇူလိုင်လမှာကျင်းပမယ်အရေးပေါ်ညီလာခံမှာအဖွဲ့ဝင်အဖွဲ့အစည်းများဖြစ်ပြန်လည်လက်ခံသွားမယ်လို့အဲ့ဒီကြေညာချက်ဖော်ပြထားပါတယ်ချင်းအမျိုးသားတပ်ဦး CNF ဟာပြီးခဲ့တဲ့2015ခုနှစ်ဒီဇင်ဘာလ10ရက်နေ့ကပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နဲ့အတူ UNFC မှချမှတ်ထားတဲ့မူဝါဒတွေနဲ့တွေ့ဖေးတွေဆိုပြီးအဖွဲ့ဝင်အဖြစ်ကနေရည်ရည်ရက်စဲခံထားရတာဖြစ်ပါတယ်
မွန်လူမျိုးလိုက်မျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲမချင်းမမီအကျိုးလူထုသွေးဆုံပွဲကိုနေရာ၅ခုမှာကျင်းပဖို့ရထားတယ်လို့မွန်ပြည်ထောင်ပါတီဗိုလ်လူမှုဆောင်ကော်မတီဝင်နိုင်ပညာလည်းကပြောပါတယ်လက်ရှိမွန်ပြည်ထောင်ပါတီဆင်းချုပ်ရနိုင်မြေတွေဖြစ်တဲ့တထုံခရိုင်မော်လမြိုင်ခရိုင်သဝဲခရိုင်ဗိုလ်သနာချုပ်ဝန်းကျင်၄နေရာနဲ့ရန်ကုန်ပဲခူးတိုင်းဒေသကြီးတနေရာကျင်းပသွားဖို့စီစဉ်ထားပါတယ်လူထုဆန္ဒသဘောထားတွေစုစုစည်းစည်းနဲ့ကောက်ယူလို့ရနိုင်အောင်လူထုသွေးဆုံပွဲလှုပ်ဆောင်ရတယ်လို့နိုင်ပညာလည်းကပြောပါတယ်အစီလက်မှတ်ရေးသူပြီးခဲ့တဲ့မွန်ပြည်ပါတီအနေနဲ့လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညှိနှိုင်းရေးက27ရာစုပြင်လုံတတိယအကြိမ်စည်းဝေးမတိုင်မီမွန်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ UBDJC စည်းဝေးမှာညှိနှိုင်းနေပါတယ်မွန်ပြည်ပါတီဟာဖေဖော်ဝါရီလ13ရက်နေ့မှာမြန်မာဆိုရနဲ့အစီလက်မှတ်ရေးသူခဲ့တာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်ရွှေလီမြစ်ထဲကကျွန်းတစ်ခုမှာတောင်တင်ရပ်နားထားတဲ့ဆယ်ဘိန်းကားကြီးခုနှစ်စီးမိလောင်ပျက်စီးမှုတစ်ခုဖြစ်ပွားခဲ့ပါတယ်ဖေဖော်ဝါရီ23ရက်မွန်းလွဲပိုင်းကမိလောင်မှုဖြစ်ပွားခဲ့တာဖြစ်ပြီးဆုံးရှုံးမှုတန်ဖိုးကျပ်3000လောက်ရှိတယ်လို့နမ်ခမ်းဒေသခံစိုက်ဆံကပြောပါတယ်
တီဆဲပိန်းကားတွေဟာညပိုင်းမှာနှမ်းခမ်းဖက်ကိုကူးလာပြီးမြန်မာဖက်ချမ်းကတစ်တွေကိုတရုတ်ပြည်ဖက်ကိုတင်ပို့နေတဲ့ကားတွေဖြစ်ပါတယ်ဒီမီလောင်မှုဖြစ်ပွားရခြင်းကတော့ဆေးလိပ်မီးစီးမဲ့ကမ်းမဲ့စွန့်ပစ်မှုကြောင့်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSA နဲ့ဆက်သွယ်ရဆိုပြီးအစိုးရရဲ့တပ်မတော်ကနေဖမ်းဆီးထားတဲ့ရှမ်းပြည်တောင်ပိုင်းဟိုပုံးမြို့နယ်ကရွာသား၈ဦးကိုဟိုပုံးမြို့နယ်တရားရုံးကထောင်ထံတနစ်မှ၁၀နှစ်တိချမှတ်လိုက်ပါတယ်ဒီအကြောင်းတွေကိုနမ်ဖုံကနေစူးစီးတင်ဆက်ပေးထားပါတယ်
ဖန်စီထားတဲ့ဟိုပုံးမြို့နယ်နမ်ခုတ်ကျေးရွာအုပ်စုကဒေတာခန်တောင်သူ၈ဦးကိုလက်နက်မှုပို့ကုံသွင်းကုံဥပဒေဆက်သွယ်ရေးဥပဒေနဲ့စစ်စင်ရေးနယ်မြေအသွင်းမှဝင်ရောက်တယ်ဆိုပြီးအမှု၁၂မှုနဲ့တရားစွဲဆိုခဲ့ပြီးဖေဖော်ဝါရီလ26ရက်နေ့ကထောင်ဒဏ်တနစ်ကနေ9နှစ်အထိပြစ်ဒဏ်အတူတူချမှတ်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအမှုလိုက်ရှိနေစောင်မြဝတီကတော့ဥပဒေအရဆိုရင်လွတ်ပေးလို့ရပေမဲ့လွတ်မပေးရကြောင်းအခုလိုပြောပါတယ
်။အမျိုးဟိုပုံးမြနဲ့တရားရုံးနန်တရားစီကြီးဟမ်းသူ့ရတနာလိုက်။အရင်ကတမှုရှိတယ်မရှိတာကမပြောတတ်ဘူး။ဒါပေမဲ့တရားရှင်ရေးတော့ဒီသူကနေပြီးတော့မှယုံကြည်စေအားကိုးရယ်ဆိုတဲ့ဟာတက်တာတော့ပေါ့။
2019ခုနှစ်ဇူလိုင်လ18ရက်နေ့ကဟိုပုံးမြို့နယ်နမ်ခုတ်ရွာသား၈ဦးကိုအစိုးရတပ်မတော်ခြေလျင်တပ်ရင်းခလရနဲ့နဲ့ငားနဲ့နှစ်လေးကိုတို့ကနေ RCSS SSE ရဲ့တရေမင်းများနာကိုတရေမပေးလို့ဆိုပြီးဖမ်းဆီးထားတာပါဒီလိုရွာသားတွေကိုဖမ်းဆီးတရားစွဲတာဟာမဖြစ်သင့်ဘူးလို့ RCSS SSE ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ
်အခုကျွန်တော်တို့ဒီရင်းဆိုင်ဖြစ်စဉ်မှာဒီ NCA လမ်းကြောင်းတိုင်းတွားနေတဲ့အဖွဲ့ဒီနဲ့ပတ်သက်တယ်ဆိုပြီးတော့ဒီတော့ရပ်သားတွေကိုဖမ်းဆီးထောင်ချတာဟာဟိုနိုင်ငံတကာအမြင်မှာဖြစ်ဖြစ်ပေါ့နော်ဒီတရားဥပဒေရေးရာမှာပဲဖြစ်ဖြစ်ပေါ့နော်ဒီမှာဖြစ်တဲ့ဥဒေကျွန်တော်တို့အဲ့လိုမြင်တယ်ဥပဒေဆိုကြော်လွန်ပြီးတော့လုပ်နေတယ်ဆိုကျွန်တော်တို့အဲ့လိုမြင်တယ်ဆက်ပြီးတော့ GMT မှာဖြစ်ဖြစ်ကျွန်တော်တို့ဒီစိတ်ပိုင်းကောင်းဆောင်တွေမှာတော့တွေ့တဲ့အချိန်မှာဖြစ်ဖြစ်ထပ်ပြီးတော့တောင်းဆိုသွားဖို့ရှိပါတယ
်အရသား၈ဦးကိုထောင်ဒဏ်ချမှတ်ပြီးတဲ့နေ့မှာပဲတောင်လေးလုံးအကျဉ်းထောင်ကိုပို့ဆောင်အကျဉ်းချထားခဲ့ပါတယ် RCSS SSA ဟာအစိုးရတပ်မတော်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားပြီး2015အောက်တိုဘာလကမတရားအတင်းငန်နေစီရင်ပေဖြတ်ခံထားရတဲ့ရှက်လက်နဲ့ကင်တပ်ဖွဲ့တစ်ဖွဲ့ဖြစ်ပါတယ်
ဆက်ပြီးတော့မွန်ပြည်နယ်အစိုးရအဖွဲ့ဝင်နယ်လုံးဝင်ကြီးကနေမြမတက်မတော်အပါဝင် NCA လက်မှတ်ရေးထိုးအဖွဲ့တွေအနေနဲ့ပြည်သူတွေကိုဝင်ထုတ်ဝင်ပိုးဖြစ်စေတဲ့ကိစ္စရပ်တွေကိုမလုံဆောင်ဖို့နဲ့လုံဆောင်နေတာတွေတွေးရှိရင်တိုင်ကြားဖို့ပြည်သူလူထုနဲ့တွေးဆမှုမှာပြောဆိုခဲ့ပါတယ်။မွန်ပြည်သက်ပါတီကနေ NCA လက်မှတ်ရေးထိုးအပြီးမကြခင်ရက်ပိုင်းမှာပြောဆိုခဲ့တာပါ။မိကလျာမွန်ကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။
မွန်ပြည်တပ်ပါတီ NMSP အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစံရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားပြီးဖြစ်တဲ့အတွက်တမတော်နဲ့မွန်ပြည်တပ်ပါတီနှစ်ဖက်တပ်ဖွဲ့တွေကနေဒေသခံပြည်သူတွေအပေါ်ဝန်တော့ဝန်ဝိုးဖြစ်စေတဲ့ကိစ္စရပ်တွေကိုပြုလုပ်ခဲ့မယ်ဆိုလို့ရှိရင်မွန်ပြည်နယ်ပြစ်ခတ်တိုက်ခတ်မှုရစံရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ထံကိုတိုင်ကြားနိုင်တယ်လို့မွန်ပြည်နယ်အစိုးရဖွဲ့ဝင်လုံချုံရင်းနဲ့လယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးဝင်းနိုင်ဦးကအခုလိုပြောပါတယ်။ဝန်တော့
ဝန်ဝိုးဖြစ်စေတဲ့ကိစ္စတွေတော့လူတွေမဖမ်းရအောင်စစ်ကြေးတွေမကောက်အောင်အခွန်ကောက်တွေတော့အောင်တော့မနေ့ကခိုင်းနေတယ်မပြောဘူး။ဒီလိုလူပဲခိုင်းတယ်။နေရာဆောင်းဆောင်းတွေလာနေတယ်။တိတ်တိတ်ကြီးမပြောဘူး။စသဖြင့်ဒီလိုလူနဲ့ပတ်သက်ပြီးတော့နှစ်ဖက်တက်တယ်အားလုံးလိုက်နိုင်တယ်ဒီကနေ့။ဒါလည်းဒီလိုလူတိထားဘူး။တောက်လိုက်တာတော့တောက်ရင်တော့ဒါလည်းတို့အပြည့်ပြီးတရင်ပြေးနိုင်တာဘူးလို့ပါ။
ဝူတော်မျိုးနယ်ပြည်သူလူထုတွေ့ဆုံပွဲကိုအဖြစ်ကြေးရွာမှာဖေဖော်ဝါရီ19ရက်နေ့ကမွန်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရစရေးဆန်ရာပူးတွဲစောင့်ကြည့်ရေးကော်မတီကျင်းပရာမှာမွန်ပြည်နယ်လုံနယ်ဝန်ကြီးကပြောကြားခဲ့တာပါ။အဲ့ဒီတွေ့ဆုံပွဲမှာမွန်ပြည်နယ် JMCS အဖွဲ့ဝင်အရသာကိုယ်စားလှယ်ဒေါက်တာမင်းနွယ်စိုးကလည်းအခုလိုပြောသွားပါတယ်
။ပထမတစ်ချက်ကဘာလဲဆိုလို့ရှိရင်လက်နက်ကင်ပြီးတော့နိုင်ငံတော်ကိုဒေါ်လာပုံကန်နေတဲ့အဖွဲ့အစည်းတွေအနေနဲ့ဒီအစပိုင်းမှာလက်နက်ကိုစိုးဖို့မလို့ကိုယ့်အကူကင်လာကင်လာပြီးတော့ကျွန်တော်တို့ NCA စာချုပ်ကိုဆွေးနွေးမယ်အဲနောက်ဆုံးကြတဲ့ခါကျတော့လုံခြုံရေးဆိုင်ရာပေါင်းစည်းခြင်းကိုဆွေးနွေးပြီးတော့ပြည်တွင်းမှာဖြစ်နေတဲ့ပဋိပက္ခကိုခြုံငင်းသွားအောင်လုပ်မယ်ဆိုတာတစ်ချက်ပါအဲနောက်ဆုံးတစ်ချက်ကတော့ဘာလဲဆိုတော့နိုင်ငံရေးစီမံခန့်ခွဲရဲ့ရလနဲ့အညီတန်းယူညီမျှမှုကိုအမှတ်ခံနိုင်တဲ့ဒီမိုကရေစီနဲ့ ဖွဲ့တော်စနစ်ကိုချိန်ခံတဲ့ပြည်တော်စုကြီးကိုတည်ဆောက်သွားဖို့ဆိုတဲ့လက်ချက်ပါပါတယ်
ဒါအပြင်ငင်းချမ်းရေးဖော်ဆောင်မှုနဲ့အဖြစ်အခါရက်ဆက်မှုလုပ်ငန်းတို့ဟာတစ်ဖက်နဲ့တစ်ဖက်အမိတဲပြုနေရတယ်လို့လည်းဒေါက်တာမင်းနွယ်စိုးကဆိုပါတယ်လက်ရှိမွန်ပြည်နယ် GMCS ကိုအစိုးရကိုယ်စားလှယ်5ဦး KNU ကိုယ်စားလှယ်5ဦးမွန်ရတားကိုယ်စားလှယ်2ဦးကရင်ရတားကိုယ်စားလှယ်2ဦးတို့နဲ့2016ဇွန်လ30ရက်နေ့မှာဖွဲ့စည်းခဲ့ပြီးမကြာခင်မှာ NCA လက်မှတ်ရေးထိုးပြီးတဲ့မွန်ပြည်တပ်ပါတီကိုယ်စားလှယ်တွေကလည်းပါဝင်လာတော့မှာဖြစ်ပါတယ်ရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်စစ်တွေမြို့မှာမိုင်းပောက်ကွဲမှုနဲ့ပတ်သက်ပြီးတန်တရားရှိသူရခိုင်အမျိုးသား6ဦးကိုစစ်တွေအမတ်တွေရဲ့စခန်းကဖမ်းဆီးပြီးစစ်ဆေးနေပါတယ်။တစ်ထုပ်လုံးမှုကိစ္စနဲ့ပတ်သက်ပြီးမွန်ပြည်သစ်ပါတီတပ်ဖွဲ့ဝင်တွေနဲ့ကရင်မျိုးသားစီယုံ KNU တပ်ဖွဲ့ဝင်တချို့အကြားရေးမြို့နယ်ဘက်မှပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်
။တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့ဒင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
အပတ်စဉ်တန်ရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်ဒေါ်လာရှင်များရှင်မြန်မာနိုင်ငံကနေရာတချို့မှာမကြသေးခင်ကပဲလူတွေထိခိုက်ဒေကြီးခဲ့ရတဲ့ဘုံပေါက်ကွဲမှုတွေနဲ့အတူနိုင်ငံရေးအရအကြမ်းဖက်မှုတွေတွေ့လာနေရပါတယ်ဘယ်လိုအကြောင်းတွေကြောင့်နိုင်ငံရေးအကြမ်းဖက်မှုတွေပေါ်ပေါက်နေပါသလဲဘယ်လိုလူတွေကနိုင်ငံရေးအကြမ်းဖက်မှုတွေကိုကျူးလွန်နေကြတာပါလဲနိုင်ငံရေးအကြမ်းဖက်မှုဘေးကကင်းဝေးအောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြီးညာပေးပါမယ်ရှင
်။ရုရှားစစ်တပ်ကအကွာအဝေးအကန့်အသတ်မရှိပစ်ခတ်နိုင်ပြီးဒုံးရံကာဝေးစနစ်တွေကိုကျော်လွှမ်းနိုင်တဲ့ cruise missile တုံးပါဝင်နျူကလ িয়ার လက်နက်တွေကိုစမ်းသပ်ခဲ့တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။မလာဆက်ရှင်နေ့ရွေးကောက်ပွဲမတိုင်ခင်နိုင်ငံတော်ခြေပြမင်ငွန်းပြလွှတ်တော်ကိုယ်စားလှယ်တွေကိုဒီကနေ့မင်ငွန်းပြောကြားရမှာရုရှားသမ္မတကပြောဆိုလိုက်တာပါ။စီးရဲနိုင်ငံတော်ကရပောင်း30ကျားပြစ်ခတ်ရဆေးသဘောတူညီမှုအကောင့်တွေဖော်နိုင်ရေးကုလသမဂ္ဂအနေနဲ့လက်မလျှော့သေးတဲ့အကြောင်းစီးရဲဆိုင်ရာထုတ်ကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။အစိုးရထောက်ခံတဲ့တပ်တွေနဲ့အတိုက်ခံသဘုံတွေအပြန်အလှန်ပြစ်ခတ်မှုတွေရပ်ဆိုင်းဖို့လဲဒီကနေ့ပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာထုတ်ကိုယ်စားလှယ်ကတိုက်တွန်းခဲ့တာပါ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကထက်တန်းကျောင်းမှာလူ18ယောက်သေဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ခဲ့ပြီးသတင်းနှစ်ပတ်လောက်ရှိလာချိန်မှာပဲစာတင်ကျောင်းတွေလုံခြုံစေမဲ့တနက်ထိုင်းချိုရီဥပဒေပြဋ္ဌာန်းမှုလွတ်တော်အမတ်တွေကိုသမ္မတဒေါ်နယ်ထရန့်ထပ်မံတောင်းဆိုလိုက်ပါတယ်။တနက်ခိုင်ဆောင်ခွင့်ထိုင်းချိုရီဥပဒေပြုအမတ်တွေနဲ့အင်ပြူတော်မှာတွေ့ဆုံဆွေးနွေးပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားနေမြနီမြန်မာဘက်ကလုံခြုံရေးတပ်တွေထုံးမြင့်ချထားတဲ့ပေါ်တရားဝင်ကန့်ကွက်မဲ့အကြောင်းဘင်္ဂလားဒေ့ရှ်ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကတကြောပြန်ပြစ်ခတ်တဲ့အကြောင်းတိုင်းနယ်ချီရဲ့ဒုက္ခသည်တွေထွက်ပြေးသွားခဲ့ရတဲ့နှစ်နိုင်ငံနယ်စပ်အနီးမြန်မာဘက်ချမ်းမှာမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်နေရာလောက်ဒီနေ့ရောက်ရှိလာတာတွေ့ရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နေကြာလုံခြုံရေးတာဝန်ရှိသူတွေကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြခဲ့တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါ။ဒီညအတွက်အစည်းအဝေးထုတ်လွှင့်ရမှုကကိုသားညွန့်ဦးဖြစ်ပြီးအင်ဂျင်နီယာကဘွိုက်တဲ့ဇော်ညက်ဖြစ်ပါတယ်။VOA American တံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်းလန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you type ပါ
This program has come to you from the Voice of America, Washington.